Welcome to the Voice of America in Burmese.
Mingla na ne khin ba shin American phi taung su myo ro Washington DC ga ne VOA Myanmar bai season ye 2016 khu ne December la 14 ye Bodu ne mne 6 nai ga ne 9 nai thi season rwe go line to meter 30 40 48 ne 50 do ga ne dai yai thon lwin pe ne ba bi shin.ကျမရှားဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါရယ်ရှင်
ကျမကတော့စုမြတ်မော်ပါရှင် Exxon Mobil ရေနံကုမ္ပဏီရဲ့အကြီးအကဲကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးခန့်အပ်ဖို့ရွေးကောက်ခံသမ္မတ Donald Trump ရွေးချယ်တဲ့အပေါ်တုံ့ပြန်မှုမျိုးစုံထွက်ပေါ်နေပါတယ်ဆီးရီးယားမှာတိုက်ပွဲတွေကြောင့်ပိတ်မိနေတဲ့အလက်ပိုမျိုးအရှိပိုင်းမှာဒီအပြစ်အခက်ရပ်ဖို့အတွက်သဘောတူညီချက်ရရှိခဲ့ကြပါပြီဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုတော့ဥဆက်မဝေနဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ဒီကနေ့နဲ့သတင်းတွေပြီးနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့11 Media Group ရဲ့မုံရွာအခြေစိုက်သတင်းတော်ကိုစိုးမိုးထွန်းအသက်ခံရတဲ့မှုနဲ့ပတ်သက်ပြီးနိုင်ငံတကာစာနယ်ဇင်းသမားများကကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ရဲ့သဘောထားဘယ်လိုရှိပါသလဲ
But obviously when journalists are investigating corruption or criminal behavior among people who are very wealthy
CPJ ရဲ့အာရှဆိုင်ရာတာဝန်ခံ Steven Butler ပြောသွားတာပါပြည်စုံကနောက်ပိုင်းမှာနားဆင်ရမှာပါဒီအကြောင်းနဲ့တူ American ပြည်ထောင်စုရွေးကောက်ခံသမ္မတတဲ့ Donald Trump ရဲ့နိုင်ငံခြားရေးဝန်ကြီးခန့်အပ်ရွေးချယ်မှုအကြောင်းပြင်ပြရှင်တွေကိုတေးသချင်းတဲ့ပုံနဲ့လဲဖျော်ဖြေပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမဆုမြမွန်နဲ့ဦးဆန်မိုးဝေတို့ကြီးညာပေးပါမယ်ရှင
်American နိုင်ငံသားဝင်ကြီးတဲ့အဖြစ်ခန့်အပ်ဖို့ Exxon Mobil ရေနံကုမ္ပဏီရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့ Rex Tillerson ကိုရွေးကောက်ခံသမ္မတ Donald Trump ကရွေးချယ်ခဲ့တဲ့အပေါ်ချီးကျူးတဲ့သူတွေရှိသလိုရုရှားနဲ့အနီးစပ်တဲ့ဆက်ဆံရေးရှိသူမျိုးစိုးရိမ်ကြောင်းထုတ်ဖော်ပြောနေကြသူတွေလည်းရှိပါတယ်။ Exxon Mobil ရေနံကုမ္ပဏီမှာ52နှစ်ကြာတာဝန်ထမ်းဆောင်နေတဲ့ Mr. Tillerson ဟာရုရှားသမ္မတနဲ့ရင်းနှီးသူတစ်ယောက်ဖြစ်ပါတယ်။ကမ္ဘာတဝန်းလုပ်ငန်းတွေရှိတဲ့ကုမ္ပဏီကြီးတစ်ခုကိုဦးဆောင်နေတဲ့ Tillerson ရဲ့ဗဟုသုတအတွေ့အကြုံတွေဟာနိုင်ငံခြားရေးဌာနကိုအောင်မြင်အောင်ဦးဆောင်နိုင်ဖို့အရေးပါလာတယ်လို့ Trump ကဆိုပါတယ်။ Tillerson နဲ့ရုရှားသမ္မတ Vladimir Putin တို့ကြားဆက်ဆံရေးဟာစိုးရိမ်စရာကိစ္စတစ်ခုဖြစ်တယ်လို့အထက်လွှတ်တော်လက်နက်ကိုင်တပ်များကော်မတီရဲ့ဥက္ကဋ္ဌ John McCain ကပြောကြားပါတယ်။နောက်ထပ် Republican အထက်လွှတ်တော်အမတ်ဖြစ်တဲ့ Marco Rubio ကလည်း Rex Tillerson ဟာလေးစားတဲ့နဲ့စီးပွားရေးသမားတစ်ယောက်ဖြစ်ပေမဲ့သူကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ရွေးချယ်မှုအပေါ်မှာအင်ပတန်စိုးရိမ်နေလို့ပြောကြားခဲ့ပါတယ်။အထက်လွှတ်တော်အမတ် Bob Corker ကတော့တိတ်ကိုအထင်ကြီးစရာပုံကိုတယောက်ဖြစ်တယ်လို့ပြောကြားခဲ့ပြီးတော့သူ့အပေါ်ခန့်အပ်ဖို့အတီးပြုတ်ကြားနာပွဲကိုအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှဇန်နဝါရီလဇန်းပိုင်းမှာပြုလုပ်မယ်လို့ပြောကြားခဲ့ပါတယ်။အခုလိုမျိုးပြောကြားခဲ့တဲ့အတွက်သမ္မတကျန်းသစ္စာကျိန်းဆိုပွဲမတိုင်ခင်ကြားနာပွဲပြုလုပ်မယ်သဘောရှိပါတယ်ရှင်။
ဒီကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတချိန်ကသူ့ရဲ့နိုင်ငံရေးအရာပြင်ပဖြစ်ခဲ့သူ Texas ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Rick Perry ကိုစွန့်ရင်ဝင်ကြီးအဖြစ်ရွေးချယ်လိုက်ပါတယ်။တချိန်က Perry ဟာစွန့်ရင်ဝင်ကြီးဌာနကိုကိုယ့်ရကာယနိုင်လွန်းတဲ့အစိုးရဌာနတစ်ခုဖြစ်ပြီးတော့ကုန်ကြစည်တက်တောင်ဖျက်သိမ်းပစ်တင်တဲ့ဝင်ကြီးဌာနဖြစ်တယ်လို့ပြောဆိုခဲ့မှုပါတယ်။ Republican Party ရဲ့သမ္မတလောင်းအဖြစ်နှစ်ကြိမ်တိတိရွေးချယ်ခံခဲ့ရမှုတဲ့ Perry ဟာ Party ရဲ့သမ္မတလောင်းစကားတင်ရွေးချယ်ပွဲစောစောပိုင်းအဆင့်နှုန်းကဒေါ်နယ်ထရမ့်ကိုရှိဦးစွဲဝါရအတွက်ယောဂါဇိုးတစ်ခုအဖြစ်ခိုင်းနှိုင်းပြောဆိုခဲ့မှုပါတယ်။ဒါပေမဲ့မဲခွဲဆုံးဖြတ်ချက်အရတမနာလောင်းရှင်ပြန်ပွဲကနေထွက်ခွာသွားခဲ့ရပြီးတဲ့နောက်ပိုင်းမှာအသက်66နှစ်အရွယ်ရှိပြီဖြစ်တဲ့ပယ်ရီဟာဒေါ်နယ်ထရမ့်ကိုထောက်ခံခဲ့သူဖြစ်ပါတယ်။နိုင်ငံရဲ့အနောက်တောင်ပိုင်းကတက်ကဆက်စ်ပြည်နယ်ကိုစံချိန်တင်တဲ့အထိ14နှစ်တိတိအုပ်ချုပ်ရေးမှုတာဝန်ယူခဲ့သူပယ်ရီရဲ့အမိကိုထရမ့်ကတရားဝင်ထုတ်ဖော်ကြေညာတာမျိုးတော့မရှိသေးပါဘူး။ဒါပေမဲ့ထရမ့်ရဲ့အနီးကအလွတ်လွတ်ကန်နေတဲ့တာဝန်ရှိသူတွေကရွေးကောက်ခံသမ္မတဟာပယ်ရီကိုဝန်ထမ်းပေါင်းတသိန်းရှိတဲ့စွန့်အင်ဝင်ကြီးဌာနကိုကြီးကြပ်ဖို့အတွက်ဆုံးဖြတ်ရွေးချယ်လိုက်ပြီးဖြစ်ကြောင်းပြောဆိုကြပါတယ်။စွန့်အင်ဝင်ကြီးဌာနဟာနိုင်ငံရဲ့နျူကလ িয়ার လက်နက်တွေနဲ့ Green Energy လို့ခေါ်တဲ့ကမ္ဘာပတ်ဝန်းကျင်ကိုမထိခိုက်စေတဲ့တန်ရှင်းစွန့်အင်ဖွံ့ဖြိုးရေးမြင့်တင်ဆောင်ရွက်ပေးတဲ့အစီအစဉ်တွေကိုကြီးကြပ်ကင်တွေးရမှာဖြစ်ပါတယ်ခင်ဗျာ
။ Syria နိုင်ငံအလက်ပိုမြို့အရှိပိုင်းကအရသားတွေနဲ့အစိုးရကိုစန့်ကျင်တိုက်ခိုက်နေသူတွေဘေးလွတ်ရာသွားနိုင်ခွင့်ပြုဖို့တပုံတွေနဲ့ Syria အစိုးရကြားသဘောတူညီမှုရရှိခဲ့ပါတယ်။သမ္မတအာဆတ်ရဲ့တပ်တွေဘက်ကမြို့ကိုထိုးစစ်ဆင်တိုက်ခိုက်မှုအဆုံးသတ်လိုက်ပြီလို့ရုရှားကလည်းပြောကြားခဲ့ပါတယ်။ရုရှားနဲ့တူရကီနိုင်ငံတို့ဂျာဝင်ဆေးဆက်ပေးခဲ့တဲ့သဘောတူညီမှုဟာနိုင်ပိုင်းအတွင်းမှာပဲအသက်ဝင်မှာဖြစ်တယ်လို့ Noah Eldin Elzinki သဘောအဖွဲ့ပြောခွင့်ရသူ Yasser El Youssef ကအင်္ဂါနေ့တုန်းကပြောခဲ့ပါတယ်။ပ ပြင်သစ်နဲ့ဗြိတိန်နိုင်ငံတွေရဲ့တောင်းဆိုမှုအရကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်ဆွေးနွေးပွဲမကျင်းပခင်ကုလသမဂ္ဂဆိုင်ရာရုရှားတပ်အမတ်ကြီးဗိုက်တလီချာကင်ကလည်းသဘောတူညီမှုရရှိတဲ့အကြောင်းသတင်းတောက်တွေကိုအတည်ပြုပါတယ်။အလက်ပိုအရှေ့ပိုင်းကနေထွက်ခွာနေကြတဲ့တိုက်ခိုက်ရေးသမားအများစုဟာအစ်တလစ်မြို့စီကိုသွားနေကြတယ်လို့သူကပြောပါတယ်။အစ်တလစ်မြို့အပေါ်ဆီးရီးယားအစိုးရတပ်တွေကနောက်ထပ်ပစ်မှတ်ထားထိုးစစ်ဆင်လာမှာကိုစိုးရိမ်နေလို့ဆီးရီးယားဆိုင်ရာကုလသမဂ္ဂအထူးတန်တမန်စတက်ဖွန်ဒီမတ်စတရီယိုကပြောကြားခဲ့ပေမဲ့အခုသဘောတူညီမှုကနေဆွေးနွေးရေးစပွဲဝိုင်းစီကိုရောက်အောင်လို့အပြောင်းအလဲဖြစ်လာနိုင်တယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။တဘုံတွေလက်ကနေပြန်ရအောင်အကြီးအကျယ်တိုက်ခိုက်ရတဲ့အလက်ပိုမျိုးရက်ွက်၄ခုမှဆီးရီးယားအစိုးရလိုလာတဲ့တပ်ဖွဲ့တွေကအရသာ82ယောက်ထက်မနည်းကိုတပ်ဖြတ်ခဲ့တဲ့ဆိုတဲ့သတင်းတွေရကြောင်းကုလသမဂ္ဂကအင်ဂျာနီကပြောကြားခဲ့ပြီးတဲ့နောက်အခုလိုအပြစ်ခတ်ရက်စဲရေးသဘောတူညီမှုရရှိတဲ့ဆိုတဲ့သတင်းထွက်ပေါ်လာခဲ့တာဖြစ်ပါတယ်ရှင
်။ဆီးရီးယားနိုင်ငံအတွင်းမှာပြုလုပ်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအတွင်းIS Islamic စစ်တပ်အဖွဲ့ရဲ့အရေးပါတဲ့ခေါင်းဆောင်၃ယောက်တေဆုံးသွားတဲ့အကြောင်းပင်တဂွန်စစ်ဌာနချုပ်ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။တေဆုံးသွားသူတွေက၂ယောက်ဟာပြီးခဲ့တဲ့နှစ်ပင်သစ်နိုင်ငံပါရီမြို့မှာအကြမ်းဖက်တိုက်ခိုက်မှုတွေမှာပါဝင်ခဲ့ကြသူတွေဖြစ်ပါတယ်။သူတို့၃ယောက်ဟာအနောက်နိုင်ငံတွေကပြစ်မှတ်တွေကိုတိုက်ခိုက်တဲ့နေရာမှာအတူတကွပူးတွဲကြံစည်စီစဉ်ဆောင်ရွက်ပေးကြသူတွေဖြစ်တယ်လို့ပင်တဂွန်စစ်ဌာနချုပ်ရဲ့သတင်းထုတ်ပြန်ရေးမှူးပီတာကုတ်ကပြောပါတယ်။ဆီးရီးယားနိုင်ငံအတွင်းက IS Islamic စစ်သွေးကြော်တွေရဲ့မြို့တော်ဖြစ်ကျင်ညာထားတဲ့ရက္ကာမြို့အနီးဒီဇင်ဘာလ၄ရက်နေ့ကသူတို့၃ဦးလိုက်ပါစီးနှင်းလာတဲ့မော်တော်ယာဉ်ကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းပင်တဂွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရသူရေတပ်ကပတိန် Jeff Davis ကပြောပါတယ်စစ်သွေးကြော်နှစ်ယောက်ဖြစ်တဲ့ဆာလာဂူမတ်နဲ့ဆမီဒီဒိုတို့ဟာပြီးခဲ့တဲ့နှစ်ပါရီမြို့မှာလူပေါင်း130တေဆုံးခဲ့ရတဲ့တိုက်ခိုက်မှုကိုကြံစည်လှုပ်ဆောင်ခဲ့ကြသူတွေဖြစ်တယ်လို့ပင်တဂွန်တာဝန်ရှိသူတွေကပြောပါတယ်အီတလီနိုင်ငံမှာအင်္ဂါနေ့မိန့်ခွန်းပြောကြားစဉ်အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကလည်းစစ်သွေးကြော၃ယောက်ဟာ IS အဖွဲ့ရဲ့ပြပစစ်စင်ရေးလုပ်ငန်းတွေကိုခေါင်းဆောင်တဲ့အဘူမိုဟာမက်အယ်အဒါနီနဲ့နီးစပ်သူတွေဖြစ်တယ်လို့ပြောပါတယ်အဘူမိုဟာမက်အယ်အဒါနီဟာဆိုရင်လေအခုနှစ်အတွင်းလေကြောင်းတက်ခဲမှုတစ်ခုအတွင်းမှာတည်ဆုံးခဲ့သွားပြီးဖြစ်ပါတယ်ခင်ဗျာ
အမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဟုတ်တယ်ဟုတ်တယ်မနေ့ဖက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်မြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာလေးနက်တဲ့စိန်ခေါ်မှုတွေနဲ့ပတ်သက်တဲ့အစီရင်ခံစာ2ဆောင်ကိုအမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကထုတ်ပြန်လိုက်ပါတယ်အချိန်ကြာမြင့်စွာတဲ့ကခရီးယန်ဘာသာဝင်တွေလွတ်လပ်စွာကိုးကွယ်ခွင့်ချိုးဖောက်ခံရတဲ့အခြေအနေကိုဖုံးကွယ်ထားသည့်အတ္တိဒုက္ခဆိုတဲ့အစီရင်ခံစာမှရေးသားဖော်ပြထားပါတယ်အချိန်ဆိုင်ကနေခြင်းဆိုတဲ့အစီရင်ခံစာမှာတော့ရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံရတဲ့ကိစ္စတွေကိုအသေးစိတ်ရေးထားပါတယ်။အစိုးရကညွှန်ကြားတဲ့ညှဉ်းပန်းနှိပ်စက်မှုတွေနဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေကိုလျှစ်လျူရှုခဲ့မှုတွေကြောင့်2012ခုနှစ်ထဲကစလို့ယာနဲ့ချီတဲ့တပ်ဖြတ်ခံရမှု၊အိုးအိမ်တွေနဲ့ဘာသာရေးအဆောက်အဦတွေပျက်စီးဆုံးရှုံးမှုတွေရှိခဲ့တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့၄နှစ်ကျော်မှာစတင်ခဲ့တဲ့မတူညီတဲ့အတိုင်းဝိုင်းနှစ်ခုကြားအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ရခိုင်ဗုဒ္ဓဘာသာဝင်တွေရိုဟင်ဂျာမွတ်စလင်တွေနဲ့ရခိုင်ပြည်နယ်ထဲမှာရှိတဲ့တခြားတိုင်းရင်းသားတွေဘာသာကိုးကွယ်သူတွေရင်ဆိုင်နေရတဲ့အခြေခံအခွင့်အရေးချိုးဖောက်ခံရမှုအစားအသောက်နေရေးထိုင်ရေးကျန်းမာရေးနဲ့ကျန်းမာရေးစောင့်ရှောက်မှုမလုံလောက်တဲ့အခြေအနေသွာလာခွင့်ထိန်းချုပ်ကန့်သတ်ခံရတဲ့အခြေအနေတွေကိုလည်းအချိန်ဆိုင်ငံ့နေခြင်းဆိုတဲ့အစီရင်ခံစာမှရေးသားထားပါတယ်မြန်မာနိုင်ငံမှာဖွဲ့စည်းပုံအရစစ်တပ်ကဆက်ပြီးလုပ်ပိုင်ခွင့်အာဏာတည်မြဲနေတဲ့အခြေအနေနဲ့ဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာဖြစ်အောင်ကြိုးစားနေကြတဲ့အချက်တွေကခရစ်ယာန်ဘာသာဝင်တွေရဲ့လွတ်လပ်စွာကိုးကွယ်ခွင့်ချိုးဖောက်ခံရမှုကိုနားလည်နိုင်ဖို့အဓိကအချက်တွေဖြစ်တယ်လို့ဖုံးကွယ်ထားသည့်အတ္တိဒုက္ခအစီရင်ခံစာထဲမှာပြောထားပါတယ်။စစ်အစိုးရလက်ထက်ထဲကရှိခဲ့တဲ့ခွဲခြားဆက်ဆံရေးမူဝါဒနဲ့အလေးအထားတွေဟာဒီကနေ့အထိလည်းရှိနေသေးတယ်လို့လည်းဆိုထားပါတယ်။တမရော်ကိုအယတအစိုးရထိန်းချုပ်မှုလက်အောက်ရောက်အောင်လုပ်ဖို့အတွက်ဒေါအောင်ဆန်းစုကြည်ရဲ့ NLD အစိုးရရင်ဆိုင်နေရတဲ့အခက်အခဲတွေကိုဒီပြဿနာတွေကမိမောင်းထိုးပြနေတယ်လို့လည်းအင်္ဂါနေ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာနှစ်ဆောင်ထဲမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာလူတိုင်းလွတ်လပ်စွာကိုးကွယ်ခွင့်ရရှိရေးနဲ့ လူနည်းစုရပိုင်ခွင့်တွေကိုအကာအကွယ်ပေးဖို့အတွက်မြန်မာအစိုးရကိုအစီရင်ခံစာထုတ်ပြန်သူတွေကတိုက်တွန်းပါတယ်သူတို့ပြောကြားထားတဲ့စံချိန်တွေနဲ့မပြည့်မီမချင်းမြန်မာနိုင်ငံကိုအထူးစိုးရိမ်ရတဲ့နိုင်ငံအဖြစ်နဲ့ဆက်လက်သတ်မှတ်ထားဖို့အတွက်လည်းအမေရိကန်အစိုးရကိုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကအကြံပြုတိုက်တွန်းထားပါတယ်ရှင်
။စကိုင်းတိုင်းဒေသကြီးမုံရွာမြို့အခြေစိုက် 11 Media Group ရဲ့သတင်းတောက်ကိုစိုးမိုးထွန်းအသက်ခံရတာနဲ့ပတ်သက်ပြီးတော့တေချာစုံစမ်းဖော်ထုတ်ပေးဖို့အတွက်စာနယ်ဇင်းသမားများကာဝေးဆောက်ရှောက်ရေးအဖွဲ့ CPJ အဖွဲ့ကနေပြီးတော့တိုက်တွန်းတောင်းဆိုလိုက်ပါတယ်။ဒီဇင်မာလာဆယ်နှစ်နေညအသက်ခံရတဲ့ကိစ္စဟာတနင်္လာတူဖြစ်နေလို့အသက်ခံရတာဖြစ်တယ်ဆိုတာကိုမြန်မာအစိုးရအနေနဲ့ယူဆတဲ့အကြောင်းဆက်ဒီဇင်မာလာ73ရက်နေ့မှာထုတ်ပြန်တဲ့ CPJ ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အသက်36နှစ်အရွယ်ကိုစိုးမိုးထွန်းဘာကြောင့်အသက်ခံရတယ်လဲဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့သူမတည်ဆုံးခင်ဒေသတွင်းမှာတစ်ခိုးထုတ်မှုကိစ္စတွေကိုစုံစမ်းသတင်းယူဖို့လုပ်နေတယ်လို့ 11 Media Group ရဲ့မန္တလေးမြို့တာဝန်ခံကပြောကြောင်း CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကိုစုံမထွန်းဟာဥကောင်းနဲ့မျက်နှာပေါ်မှာဒုံနဲ့ရိုက်ခံပြီးတော့တေဆုံးသွားတာဖြစ်တယ်လို့လည်းရဲကပြောပါတယ်။2015ခုဇန်နဝါရီလ1ရက်နေ့ကစပြီးတော့11 Media Group မှာသတင်းတောက်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ကိုစုံမထွန်းတေဆုံးတဲ့အလောင်းကိုသကိုင်းတိုင်းမုံရမြို့အောင်ချမ်းသာရပ်ကွက်ပြည်တော်စုလက်မကြီးအနီးမှာတင်းလာနေညတကောင်ရံချိန်မှာတွေ့ရှိခဲ့တာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
တရုတ်နိုင်ငံကန်စုပြည်နယ်တွေကတိဘက်ကိုပိုင်အုပ်ချုပ်ခွင့်ရမဲဟိုခရိုင်မှာကိုကိုကိုမီးရှို့ဆန္ဒပြတာကိုပြသထားတဲ့ဗီဒီယိုတစ်ခုကိုနိုင်ငံတကာကိုဖြန့်ချိနေတယ်ဆိုတဲ့မတင်ကားမှုနဲ့တိဘက်လူမျိုး၃ယောက်ကိုတရုတ်အာဏာပိုင်တွေကဖမ်းဆီးခဲ့တယ်လို့ပြည်ပရောက်တိဘက်တွေကပြောပါတယ်။ဒီဇင်ဘာ၈ရက်နေ့ကမာချူးမှာဖြစ်ခဲ့တဲ့မီးရှို့မှုဗီဒီယိုကိုဖြန့်ချိမှုနဲ့အဲ့ဒီ၃ယောက်ကိုဒီဇင်ဘာ၉ရက်နေ့ကဖမ်းဆီးခဲ့တာဖြစ်တယ်လို့ဒါရဆလာမှာအခြေစိုက်တဲ့ဒူမီတိဘက်ပြည်နယ်ဒါမှမဟုတ် MDO ဒေသကိုကိုစားပြုတဲ့ CECD အဖွဲ့က VOA ကိုပြောပါရရှင
်နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ဦးစံမှုဝေတို့ကြေညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့အမေရိကန်ပြည်ထောင်စုရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံခြားရေးဝန်ကြီးခန့်အပ်ရွေးချယ်မှုအကြောင်းကိုနားဆင်ရပါမယ်အမေရိကန်အစိုးရအဖွဲ့ထဲမှာအရေးကြီးဆုံးထိတ်တန့်ရာထူးဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးရာထူးအတွက်Exxon Mobil ရေနံကုမ္ပဏီအကြီးအကဲ Rex Tillerson ကိုခန့်အပ်ဖို့ရွေးကောက်ခံသမ္မတ Donald Trump ကရွေးချယ်လိုက်ပါတယ်။ Mr. Tillerson ဟာတန်တမန်အရေးရာအတွေ့အကြုံရှိသူတယောက်မဟုတ်ပေမဲ့ရုရှားနိုင်ငံအပါအဝင်နိုင်ငံအတော်များများနဲ့စီးပွားရေးအရအဆက်ဆံရှိသူဖြစ်ပါတယ်။ရုရှားသမ္မတနဲ့နှိစပ်ပြီးတန်တမန်အတွေ့အကြုံမရှိတဲ့သူကိုနိုင်ငံခြားရေးဝန်ကြီးဖြစ်ရွေးချယ်တဲ့ပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်။ VOA သတင်းတော်ဆလာဒီဇာဟုရဲ့သတင်းကိုမဆုမြတ်မွန်ကအပြည့်စုံတင်ပြပါမယ်ရှင်။
Rex Tillerson ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်အပ်ဖို့ရွေးချယ်တယ်လို့မကြေညာခင်သူဖြစ်ဖို့အလားအလာရှိနေတယ်လို့ Donald Trump ရဲ့အာဏာလွှဲပြောင်းယူရေးအဖွဲ့ဝင်တွေကပြောနေကြတဲ့က Exxon Mobil ရေနံကုမ္ပဏီအမှုဆောင်အရာရှိချုပ် Tillerson မှာနိုင်ငံရေးအတွေ့အကြုံမရှိဘူးလို့နိုင်ငံရေးအကဲခတ်တွေကထောက်ပြခဲ့ကြပါတယ်။ဒါပေမဲ့ရွေးကောက်ခံသမ္မတ Trump ကတော့သူ့ရဲ့နိုင်ငံခြားရေးဝန်ကြီးအတွက်တခြားအရေးအချင်းတွေကိုအလေးထားပုံရပါတယ်
။ To me a great advantage is he knows many of the players and he knows them well. He does massive deals in Russia.
အထူးကြအရေးပါသူတော်တော်များများနဲ့သူနဲ့ရင်းနှီးသိရှိတာကကျွန်တော်အတွက်အသာချက်ကြီးတစ်ခုဖြစ်ပါတယ်။ရုရှားမှာကြီးကျယ်တဲ့စီးပွားရေးသဘောတူညီမှုတွေရအောင်လုပ်ခဲ့သူဖြစ်ပါတယ်လို့ Donald Trump ကပြောခဲ့တာဖြစ်ပါတယ်။အဲ့ဒီလိုသဘောတူညီမှုကြီးတွေကြောင့်ပဲရုရှားအစိုးရကချီးမြှင့်တဲ့ Order of Friendship ဆုကို Mr. Tillerson ကိုရုရှားသမ္မတ Vladimir Putin က2013ခုနှစ်မှာပေးအပ်ခဲ့ပါတယ်
။ I've known him since 1999. And I have a very close relationship with him.
ကျွန်တော်သမ္မတပူတင်နဲ့1999ခုနှစ်ထဲကသိခဲ့တာပါ။သူနဲ့ကျွန်တော်တော်တော်လေးရင်းနှီးပါတယ်လို့ Mr. Tillerson ပြောကြားခဲ့တာဖြစ်ပါတယ်။ရုရှားအစိုးရအပေါ်အမေရိကန်ရဲ့ပိတ်ဆို့တံခါးမှုတွေကြောင့်အကျိုးအမြတ်အများကြီးရမယ့်စီမံကိန်းတချို့ကိုဖျက်ခဲ့ရတဲ့အတွက်သူဟာအဲ့ဒီတံခါးအရေးယူမှုတွေကိုဝေဖန်ခဲ့သူတစ်ယောက်လည်းဖြစ်ပါတယ်။အခုလိုရုရှားနဲ့စီးပွားရေးအရရင်းနှီးတဲ့ဆက်ဆံရေးရှိသူ Rex Tillerson အနေနဲ့သူ့အပေါ်ခန့်အပ်မှုအတီးပြုတ်ရေးအထက်လွှတ်တော်ကြားနာပွဲမှာအခက်အခဲအတားအဆီးတွေတွေ့ရနိုင်ပါတယ်။သမ္မတပူတင်နဲ့နှိစပ်သူကိုနိုင်ငံခြားရေးဝန်ကြီးခန့်မဲ့အပေါ်စိုးရိမ်နေလို့ Republican Party မှဩဇာညောင်းတဲ့အထက်လွှတ်တော်အမတ် John McCain ကပြောကြားခဲ့ပါတယ်။ဒါပေမဲ့မျှတတဲ့ကြားနာပွဲဖြစ်စေရပါမယ်လို့လည်းသူကကတိပြုပါတယ်။American သမ္မတရွေးကောက်ပွဲမှာ Donald Trump အနိုင်ရအောင် Russia အစိုးရက email တွေကိုကြားဝင်ခိုးယူခဲ့တယ်လို့ CIA ဗဟိုထောင်လှမ်းရေးကပြီးခဲ့တဲ့သတင်းပတ်ထဲပြောကြားခဲ့ပြီးတဲ့နောက် American နဲ့ Russia နိုင်ငံကြားဆက်ဆံရေးဟာပိုပြီးဆိုးခဲ့ပါတယ်။ဒီလိုအခြေအနေမှာ Russia သမ္မတနဲ့ရင်းနှီးသူတယောက်ကိုနိုင်ငံခြားရေးဝန်ကြီးခန့်အပ်ဖို့စဉ်းစားတာနဲ့ပတ်သက်လို့ Mr. Trump ရဲ့အကြံပေး ကယ်လီယန်ကွန်ဝေးက ABC ရုပ်သံရဲ့ Good Morning America အစီအစဉ်မှာအခုလိုကာကွယ်ပြောကြားခဲ့ပါတယ်
It's not like he's pounding down vodka with Vladimir Putin at the local bar, but he's dealt with him in a business context.
သူကဗလာဒီမီယာပူတင်နဲ့အရက်ဆိုင်မှာဗော့ကာအရက်တူတူတောက်နေတာမျိုးမဟုတ်ပါဘူး။စီးပွားရေးရပူတင်နဲ့ဆက်ဆံဆွေးနွေးကြတာမျိုးပါ။ကမ္ဘာနိုင်ငံအတော်များများနဲ့အမေရိကန်ဆက်ဆံရေးမကောင်းဘူးဆိုတာကျမတို့သိကြတာပဲ။အဲ့ဒီထဲမှာရုရှားနိုင်ငံလည်းပါနေပါတယ်
။ရုရှားအစိုးရနဲ့ဆက်ဆံရေးတိုးတက်ဖို့လိုလားတယ်လို့မစ္စတာထရမ့်ကအချိန်ချင်းပြောကြားခဲ့ဘူးပါတယ်။အင်ချမ်းမြေလုပ်ငန်းနဲ့ကြွယ်ဝသူတထေးကြီးကနေသမ္မတအဖြစ်အရွေးခံထားရသူထရမ့်ဟာနိုင်ငံရေးအတွေ့အခေါ်တွေထက်စီးပွားရေးအပေးအယူသဘောတူညီမှုတွေလုပ်ဖို့ပိုစိတ်ဝင်စားနေတယ်လို့တချို့သုံးသပ်သူတွေကထောက်ပြနေကြပါတယ
် He's really making a bold statement here going outside politics and outside the diplomatic world to someone in who's a CEO
နိုင်ငံရေးအတိုင်းဝိုင်းတန်တမာရေးအတိုင်းဝိုင်းပြင်ပကလူတယောက်အင်ပြီးတော့အတွေ့အကြုံကလည်းလုံးဝမရှိတဲ့စီးပွားရေးအမှုဆောင်အရာရှိချုပ်တယောက်ကိုရွေးချယ်ပြီးသူလွတ်လို့ရတယ်ဆိုတော့ကိုရဲရဲတင်းတင်းလှုပ်ပြလိုက်တာဖြစ်ပါတယ်
။တစ်ချိန်တည်းမှာပဲဝါရင်တန်တမန်တယောက်ဖြစ်တဲ့ John Bolton ကိုဒုတိယနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ပေးဖို့ Trump ကစီစဉ်နေတယ်လို့ TRW မဟုတ်သေးတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ကုလသမဂ္ဂဆိုင်ရာ American တပ်အမတ်ကြီးတာဝန်ကိုယူခဲ့ဘူးသူ John Bolton ဟာဆိုရင်လေဖိအားသုံးဖြည့်ရှင်းနည်းကိုလိုလားပြီးညှိနှိုင်းရခက်ခဲသူတယောက်ဖြစ်တယ်လို့လူသိများသူဖြစ်ပါတယ်ရှင်
။မဆူမြမွန်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့မြန်မာနိုင်ငံဘာသာရေးလွတ်လပ်ခွင့်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာလူနည်းစုခရစ်ယာန်ဘာသာဝင်တွေနဲ့တခြားလူနည်းစုရိုဟင်ဂျာမွတ်စလင်တွေပေါ်ဖိနှိပ်ခွဲခြားဆက်ဆံမှုတွေလုပ်နေတဲ့ဆိုပြီးအမေရိကန်ရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကဒီဇင်ဘာ23ရက်အင်္ဂါနေ့မှာအစီရင်ခံစာနှစ်စောင်ကိုတပြိုင်တည်းထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံအတွင်းဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့သူတို့ရဲ့လစ်လာတွေ့ရှိချက်တွေကိုမြန်မာအစိုးရကိုရောအမေရိကန်အစိုးရကိုပါတိုက်တွန်းအကြံပြုခဲ့ပါတယ်။ဒီအကြောင်းကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင်။
USCIRF လို့ခေါ်တဲ့အမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကမြန်မာပြည်ကခရစ်ယာန်ဘာသာဝင်တွေနဲ့ပတ်သက်လို့ Hidden Plight လို့အမည်ပေးထားတဲ့အစီရင်ခံစာနဲ့သူတို့အစိုးလူနည်းစုရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်ပြီး Suspended in Time ဆိုတဲ့အစီရင်ခံစာနှစ်စောင်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီအစီရင်ခံစာနဲ့ပတ်သက်ပြီး Washington DC မှာရှိတဲ့သတင်းတောက်များအသင်းမှာဒီဇင်ဘာ23ရက်ညနေပိုင်းကသတင်းစာရှင်းလင်းပွဲတစ်ရက်လုပ်ခဲ့ပါတယ်။ခရီးယံဘာသာဝင်တွေရဲ့လွတ်လပ်စွာကိုးကွယ်ခွင့်ချိုးဖောက်ခံရတဲ့အခြေအနေတွေကို Hidden Flight ဖုံးကွယ်ထားတဲ့အတ္တိဒုက္ခဆိုတဲ့အစီရင်ခံစာမှာဖော်ပြထားပြီးမြန်မာနိုင်ငံကခရီးယံဘာသာဝင်တွေဟာအချိန်အတော်ကြာကလေးကဖိနှိပ်ခွဲခြားဆက်ဆံခံရတာတွေကအခုထိဆက်ရှိနေသေးပဲလို့ USCIRF ကော်မရှင်ရဲ့အရှိတောင်အာရှပေါ်လစီပိုင်းဆိုင်ရာအဆင့်မြင့်ကျွမ်းကျင်သူတီနာမတ်ဖို့ကပြောပါတယ်
The first report highlights and underscores the violations against ethnic minority Christians. Much of their treatment is based on decades-long discrimination and maltreatment by Burma's government and military.
But မစင်ခန်စာကတော့လူနည်းစုခရီးယံဘာသာဝင်တွေပေါ်ဖိနှိပ်မှုကိုမိမောင်းထုတ်ပြထားတာဖြစ်ပါတယ်။ဆယ်စုနှစ်ပေါင်းများစွာစစ်ဆိုးရခေတ်ဆက်ဆက်လက်ထက်စစ်တပ်နဲ့အာဏာပိုင်တွေရဲ့လက်အောက်မှာခွဲခြားဆက်ဆံမှုသိစေခံရမှုတွေအကြောင်းကိုရေးသားထားတာဖြစ်ပါတယ်။ပညာသင်ပိုင်ခွင့်၊အလုပ်ကိုင်းရပိုင်ခွင့်၊ဘာသာရေးအဆောက်အဦးဆောက်ဖို့၊မိယာပိုင်ဆိုင်ခွင့်၊ဘာသာရေးအဆောက်အဦးပြင်ဖို့၊ဒါမှမဟုတ်ဆောက်ဖို့အပြင်လေဝါးကတ်တိုင်ထောင်ဖို့စသဖြင့်တို့ကိုစနစ်အရဟန်တားထားတာတွေရှိတဲ့အပြင်ကိုယ်ွယ်တဲ့ဘာသာအတင်းပြောင်းခိုင်းမှုအစိုးရအမှုတန်းတွေဆိုရင်လည်းမြန်မာဗုဒ္ဓဘာသာအခကြီးရဲ့ကြီးတွေမှာမဖြစ်မနေပါဝင်ဆင်နွှဲရတာတွေအလူငွေထွက်ရတာတွေစသဖြင့်တို့ပါဝင်ကြပါတယ်သူတို့တွေဟာခရီးယံဘာသာကိုယ်ခွေရမှာကြည်ကြည်ပြန့်ပြန့်ဟန်တာခံရတာတွေရှိပါတယ
် Suspended in time အစိုးရရဲ့အချိန်ဆိုင်ငံ့နေခြင်းဆိုတဲ့အစီရင်ခံစာမှာတော့ရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံရတဲ့ကိစ္စတွေကိုအသေးစိတ်ရေးသားထားပါတယ်ဒီအစီရင်ခံစာနဲ့ပတ်သက်လို့တီနာမတ်ဖို့ပြောတာက
The second report on Rohingya Muslims takes an in-depth look at how the situation, the current conditions for Rohingya Muslims deteriorated rapidly during the previous government of Thein Sein.
ဒုတိယအစီရင်ခံစာကတော့ Rohingya Muslim တွေနဲ့ပတ်သက်ပြီးအရင်ဦးသိန်းစိန်အစိုးရလက်ထက်မှာ Rohingya Muslim တွေရဲ့အခြေအနေဟာတိတိတသားကြီးကျဆင်းလာတာကိုဖော်ပြထားတာဖြစ်ပါတယ်။အသွင်ကူးပြောင်းရေးကာလဖြစ်ပေမဲ့လို့လေ Rohingya Muslim တွေရဲ့အခြေအနေကတော့ပိုဆုပ်ယုပ်ခဲ့ပြီးကနေ့မြင်တွေ့နေရတဲ့အခြေအနေတိဆက်ရောက်ခဲ့တာဖြစ်ပါတယ
်ခုလိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုအများစုဟာဦးသိန်းစိန်အစိုးရလက်ထက်ကဖြစ်ခဲ့တဲ့အကြောင်းအရာတွေဖြစ်တယ်လို့ NLD အစိုးရလက်ထက်မှာတော့ပြီးခဲ့တဲ့အောက်တိုဘာလနောက်ပိုင်းရခိုင်ပြည်နယ်မှာမွတ်စလင်တွေပေါ်ဖိနှိပ်ချိုးဖောက်မှုတွေဖြစ်ပေါ်လာတာတွေကစိုးရိမ်စရာဖြစ်ကြောင်းတီနာမတ်ဖို့ကပြောပါတယ် USCIRF အနေနဲ့သူတို့ပြည်သူထားတဲ့အစီရင်ခံစာနှစ်ရက်ပေါ်မူတည်ပြီးသူတို့ရဲ့လေလာတွေ့ရှိချက်တွေကိုမြန်မာအစိုးရကိုအကြံပြုရမှာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှုမြန်မာနိုင်ငံကိုလာရောက်ခွင့်ပြုဖို့နဲ့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂရုံးခွဲဖွင့်မှုကိုတိုက်တွန်းထားပါတယ်အမေရိကန်အစိုးရရဲ့နိုင်ငံသားရေးပေါ်လစီမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီး USCIRF အဖွဲ့အနေနဲ့နှိစင်အကြံပေးတင်ပြရတာဖြစ်တဲ့အတိုင်းအစီရင်ခံစာပေါ်မူတည်ပြီးဒီနာမတ်ဖို့ကအခုလိုတိုက်တွန်းခဲ့ပါတယ
် USCIRF's role is to help provide guidance and support to our own government to help navigate religious freedom issues through its foreign policy.
ကျမတို့ USCIRF ကော်မရှင်ရဲ့အခန်းကဏ္ဍကတော့အမေရိကန်အစိုးရကိုဘာသာရေးလက်ခွင့်နဲ့ပတ်သက်လို့နိုင်ငံခြားရေးပေါ်လစီမှာအကြံပေးဖို့ဖြစ်တဲ့အတိုင်းအမေရိကန်နိုင်ငံခြားရေးဌာနအနေနဲ့မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့1999ခုနှစ်ခရက်ကစိုးရိမ်မကင်းဖြစ်တဲ့နိုင်ငံစီးနဲ့မှာထည့်သွင်းခဲ့တာဖြစ်ပါတယ်။လက်တော်ကြဆုံးကတော့အောက်တိုဘာလ31ရက်နေ့ကပဲဖြစ်ပါတယ်။ကျမတို့အဖွဲ့အစည်းအနေနဲ့မြန်မာနိုင်ငံအခုလိုစီးရင်တင်သွင်းခံရတာကိုထောက်ခံသလိုနှစ်စင်ပဲအကြံပေးခဲ့တာလည်းဖြစ်ပါတယ်။အကြောင်းကတော့ဘာသာရေးလွတ်လပ်ခွင့်အခြေအနေဟာမြန်မာနိုင်ငံမှာကျဆင်းနေလို့ပဲဖြစ်ပါတယ်
။အစီရင်ခံစာမှာရိဟင်ညာအရေးနဲ့ပတ်သက်ပြီးဖြေရှင်းဖို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ဖွဲ့စည်းတာအပြင်လာမယ့်တနင်္လာနေ့ရန်ကုန်မှာရိဟင်ညာအရေးဆွေးနွေးဖို့အာဆီယံနိုင်ငံကြီးဝန်ကြီးများအထူးအစည်းအဝေးဘက်ကိုဒေါအောင်ဆန်းစုကြည်ခေါ်ယူထားတဲ့အပေါ်USCIRF အနေနဲ့ကြိုးစားကြောင်းနဲ့ဒါဟာအပြုသဘောဆောင်တဲ့ခြေလှမ်းဖြစ်တဲ့အကြောင်းတီနာမတ်ဖို့ကပြောပါတယ်မြန်မာနိုင်ငံမှာဖွဲ့စည်းပုံအရစစ်တပ်ကဆက်ပြီးလုတ်ပန်ခွင့်အာဏာတည်မြဲနေတဲ့အခြေအနေနဲ့ဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာဖြစ်အောင်ကြိုးစားနေကြတဲ့အချက်တွေကခရစ်ယာန်ဘာသာဝင်တွေရဲ့လွတ်လပ်စွာကူးကွယ်ခွင့်ချိုးဖောက်ခံနေရတာကိုနားလည်နိုင်မဲ့အဓိကအချက်တွေဖြစ်တယ်လို့ဖုံးကွယ်ထားတဲ့အတ္တိဒုက္ခအစီရင်ခံစာမှာပြောထားပါတယ်စီအစိုးရလက်ထက်ကလေးကရှိခဲ့တဲ့ခွဲခြားဆက်ဆံရေးမူဝါဒနဲ့အလေးအထတွေဟာဒီကနေ့အထိရှိနေသေးတယ်လို့ဆိုထားပါတယ်။တမတော်ကိုအရသာအစိုးရထိန်းချုပ်မှုအောက်ရောက်အောင်လုပ်ဖို့ဒေါန်ဆန်းစုကြည်ရဲ့ NLD အစိုးရရင်ဆိုင်နေရတဲ့အခက်အခဲတွေထဲမှာဒီပြဿနာတွေကမီးမောင်းထိုးပြနေတယ်လို့လည်းအင်္ဂါနေ့ကထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလူတိုင်းလွတ်လပ်စွာကိုယ်ခွင်ခွင့်ရရှိရေးနဲ့လူနည်းစုရပိုင်ခွင့်တွေကိုအကာအကွယ်ပေးဖို့မြန်မာအစိုးရကိုအစီရင်ခံစာထုတ်ပြန်သူတွေကတိုက်တွန်းပါတယ်။သူတို့ပြောကြားထားတဲ့စံချိန်တွေနဲ့မပြည့်မီမချင်းမြန်မာနိုင်ငံကိုအထူးစိုးရိမ်ရတဲ့နိုင်ငံအဖြစ်ဆက်လက်သတ်မှတ်ထားဖို့အတွက်လည်းအမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကအကြံပြုတိုက်တွန်းထားပါတယ်ခင်ဗျာ
။ကိုရိုင်းသတင်းသွားယူခဲ့တဲ့ကိုညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းနောက်ကိုစိုးမထွန်းအသက်ခံရမှုနဲ့ပတ်သက်ပြီး CPG ရဲ့သဘောထားဘလို့ရှိတယ်လဲဆိုတာကိုတင်ပြပေးပါမယ်။စကိုင်းတိုင်းဒေသကြီးမုံရွာမြို့အခြေစိုက်သတင်းနောက်တူအသက်ခံရတာနဲ့ပတ်သက်ပြီးတေချာစုံစမ်းဖော်ထုတ်အရေးယူတင်ကြောင်းစာနယ်ဇင်းသမားများကကွယ်စောင့်ရှောက်ရေးအဖွဲ့ CPG အဖွဲ့ကပြောဆိုလိုက်တယ်လို့အစိုးရအနေနဲ့အနာဂတ်မှာသတင်းနောက်တွေကိုအကာအကွယ်ပေးဖို့လိုတယ်လို့လည်း CPG အဖွဲ့ရဲ့အာရှဆိုင်ရာတာဝန်ခံကပြောပါတယ်။အသေးစိတ်ကိုဆက်လက်ပြောပြပေးပါမယ်။ဒီဇင်ဘာလ12ရက်နေ့ကအသက်ခံလိုက်ရတဲ့11 Media Group ရဲ့မုံရွာအခြေစိုက်သတင်းတော့ကိုစိုးမွန်းထွန်းအမှုနဲ့ပတ်သက်ပြီးတေချာစုံစမ်းဖော်ထုတ်အရေးယူသင့်တယ်လို့နိုင်ငံတကာစာနယ်ဇင်းသမားများကကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကပြောဆိုလိုက်ပါတယ်။ဒီကိစ္စဟာသတင်းတော့ဖြစ်နေလို့အသက်ခံရတာဖြစ်တဲ့ဆိုတာကိုမြန်မာအစိုးရအနေနဲ့ယူဆသင့်ကြောင်းဒီဇင်ဘာလ13ရက်နေ့ကထုတ်ပြန်တဲ့ CPJ အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အသက်36နှစ်အရွယ်ရှိကိုစိုးမိုးထွန်းဘာကြောင့်အသက်ခံရတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့သူမသေဆုံးခင်လတ်တလောအတွင်းမှာတော့ဒေသအတွင်းသစ်ခိုးထုတ်မှုကိစ္စကိုစုံစမ်းသတင်းယူဖို့လုပ်နေတယ်လို့11 Media Group ရဲ့မန္တလေးမြို့တာဝန်ခံကပြောကြောင်း CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သေဆုံးနေတဲ့ကိုစိုးမိုးထွန်းရဲ့ဦးခေါင်းနဲ့မျက်နှာပေါ်မှာဒုံးနဲ့ရိုက်ခံထားရတယ်လို့ရဲတွေကပြောပါတယ်။အခုလိုကိုစုံမထွန်းအသက်ခံရမှုနဲ့ပတ်သက်ပြီးအရန်ကိုထိလွယ်ရှလွယ်တဲ့သတင်းတွေလောက်တဲ့အခါမှာမြန်မာနိုင်ငံကသတင်းတောက်တွေအတွက်ဘလောက်ထိအန္တရာယ်ရှိတယ်လဲဆိုတဲ့ပုံမှာတော့ CPJ ရဲ့အာရှဆိုင်ရာတာဝန်ခံ Steven Butler ကအခုလိုပြောပါတယ
် It's difficult to tell from this distance the level of danger
ဒီလိုကိစ္စမျိုးတွေမှာသတင်းယူတဲ့အခါဘလောက်ထိအန္တရာယ်ရှိတယ်လဲဆိုတာအဝေးမှပြောရခက်ပါတယ်သူ့ကိုဘယ်သူတတ်တယ်လူသားသမားကဘာတူလဲဆိုတာကိုကျွန်တော်တို့မေးဖို့လိုပါတယ်။ဒါပေမဲ့အတိုင်းအတာတစ်ခုထိတော့သူလုံနေတဲ့အလုပ်နဲ့ပတ်သက်နေပါတယ်။အဂတိလိုက်စားမှုတွေ၊ရာဇဝတ်မှုကျူးလွန်ရာရောက်တဲ့အပြုအမူတွေ၊အထူးသဖြင့်အရန်ချမ်းသာတဲ့သူတွေ အကြမ်းဖက်တတ်တဲ့ရာဇဝင်ရှိသူတွေနဲ့ပတ်သက်တဲ့ကိစ္စတွေကိုစုံစမ်းဖော်ထုတ်တင်ယူတဲ့အခါတရင်တော်တွေအနေနဲ့ကိုကိုကိုကာကွယ်ဖို့အတွက်အထူးသတိထားဖို့လိုပါတယ်
။ကိုစိုးမိုးထွန်းဟာ2015ခုနှစ်ဇန်နဝါရီလ1ရက်နေ့ကစပြီး11 Media Group ရဲ့မုံရွာအခြေစိုက်တင်နာအဖြစ်နဲ့စတင်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။11 Media Group ရဲ့ထုတ်ပြန်ချက်အရသူတို့ရဲ့မုံရွာအခြေစိုက်တင်နာကိုစိုးမိုးထွန်းတည်ဆုံနေတဲ့အလောင်းကိုသခိုင်းတိုင်းမုံရွာမြို့အောင်ချမ်းသာရကွက်ပြည်တော်စုလမ်းမကြီးအနီးတနင်္လာနေ့ညတကောင်ရံအချိန်မှာတွေ့ရှိခဲ့တာဖြစ်တယ်လို့ဆိုပါတယ်။ကိုစိုးမိုးထွန်းတေဆုံရမှုနဲ့ပတ်သက်ပြီးလိုအပ်တဲ့လှုပ်ဆောင်မှုတွေကို11 Media Group ကဆောင်ရွက်နေတယ်လို့သက်ဆိုင်ရာရဲစခန်းအနေနဲ့ကလည်းအမှုမှန်အမြန်ဆုံးပေါ်အောင်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့တိုက်တွန်းကြောင်းအင်္ဂါနေ့ကထုတ်ပြန်တဲ့အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရဲတွေကတော့ဒီအမှုကိုလူတက်မှုရာဇသက်ကြီးပုံမှန်300နှစ်နဲ့အမှုဖွင့်ထားတယ်လို့ဆိုပါတယ်။တရင်ကကိုစုံမထွန်းအခုလိုအသက်ခံရတဲ့ပေါ် CPG အဖွဲ့အနေနဲ့ရှုံချတယ်လို့ဒီအမှုနဲ့ပတ်သက်ပြီးတော့လည်းအမြန်ဆုံးဖော်ထုတ်အရေးယူနိုင်အောင်မြန်မာအစိုးရကိုတောင်းဆိုကြောင်းလဲ Steven Butler ကအခုလိုပြောပါတယ
် The proper response is for them to investigate very thoroughly
တကယ်ချင်းချင်းမြင့်မြင့်လို့ရမှာကတော့စောစောစုံစမ်းစစ်ဆေးဖော်ထုတ်ဖို့လိုပါတယ်အဲ့ဒီလိုဖော်ထုတ်စုံစမ်းတဲ့အခါမှာသူ့ပေါ်မကျေနပ်ကြတဲ့သူတွေကိုလည်းစုံစမ်းဖို့လိုပါတယ်တခါတည်းရန်စုံစမ်းစစ်ဆေးမှုတွေမှာကြုံရလေရှိတဲ့ပြဿနာတွေကတော့ဒီတန္တရအစိုးရရဲ့အကျိုးစီးပွားနဲ့ဆက်ဆံနေတဲ့ကိစ္စမျိုးတွေမှာရဲတွေအတွက်မှန်မှန်ကန်ကန်စုံစမ်းစစ်ဆေးအရေးယူဖို့ခက်တက်ပါတယ်။ဒါကြောင့်မို့ဒီတန္တရအစိုးရအနေနဲ့စုံစမ်းစစ်ဆေးမှုမှာဝင်ရောက်ဆွတ်ဖက်လို့မရအောင်ကျွန်တော်တို့ကဘူအစိုးရကိုဒီလိုကိစ္စမျိုးတွေမှာပါဝင်ပတ်သက်စေချင်ပါတယ်။
ဒီကိစ္စနဲ့ပတ်သက်ပြီးဘသူမှတာဝန်ရှိတယ်လဲဆိုတာကိုစုံစမ်းစစ်ဆေးဖို့အတွက်အစိုးရအနေနဲ့ထဲထဲဝင်ဝင်လှုပ်ဆောင်တင်တယ်လို့အနာဂတ်မှာသတင်းတောက်တွေကိုအကာအကွယ်ပေးသွားဖို့ကအကောင်းဆုံးနည်းလမ်းတရားဖြစ်တယ်လို့လည်း CPJ ရဲ့အာရှဆိုင်ရာတာဝန်ခံ Steven Butler ကပြောပါတယ်1996ခုနှစ်ကစပြီးမြန်မာနိုင်ငံမှာတည်နှောက်၄ရောက်ထက်မကအသက်ခံရပြီးသူတို့ကိုတတ်တဲ့လူတွေကလည်းအခုဒီအေးအေးယူမခံရပဲလွတ်မြောက်နေတယ်လို့ CPJ ကလစ်လာတွေးရှိထားပါတယ်။ကိုစုံမထွန်းတည်ဆုံမှုနဲ့ပတ်သက်ပြီးအရက်သားတွေရဲ့လုံခြုံရေးနဲ့အမှုမှန်ကိုအမြန်ဆုံးဖော်ထုတ်နိုင်အောင်မြန်မာအစိုးရအနေနဲ့ဆောင်ရွက်ပေးဖို့မြန်မာ Journalist ကွန်ရက် MGN ကလည်းတောင်းဆိုလိုက်ပါတယ်။ကိုစုံမထွန်းမှာဇနီးနဲ့အသက်၈နှစ်အရွယ်သားလေးတစ်ယောက်ကြံရည်ခဲ့ပါတယ်ရှင်။အခုဆက်လက်ပြီးတော့တော်ရရှင်တွေကိုတဲတဲ့ချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးခြင်းပါတယ်အဆိုတော် Taylor Swift ဆိုတဲ့ Christmas When You Were Mine တဲ့ချင်းကိုနားဆင်ကြရအောင်ပါရှင
် Please take down the mistletoe Cause I don't wanna think about that right now Cause everythingMiles away in a snow-covered little town My mama's in the kitchen worrying about me Season's greetings, hope you're well Well, I'm doing all right if you were wondering latelyNo, this shouldn't be a lonely time But there were Christmases when you were mine I've been doing fine without you really Up until the nights got cold And everybody's hereExcept you, baby Seems like everyone's got someone to hold But for me it's just a lonely time Cause there were Christmases when you were
အဆိုတော် Taylor Swift ဆိုတဲ့ Christmas When You Were Mine တဲ့ချင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါရှင် VOA မြန်မာပိုင်းပုတ်တူနေ့မနေ့အစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာယူဝဲအစည်းအဝေးမှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနေ့ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ဆက်ပေးမယ့်အပြင်အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုလည်းပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းမှာနားဆင်ရမှာကတော့
ကျွန်တော်ဒေါ်လာတွေဒေါ်လာစုကြည့်ပြောတဲ့ဟာအခြေအနေကကြည့်ရရင်20အတွင်းမှာ
ဥကြောမျိုးထွန်းပြောသွားတာဖြစ်ပါတယ်ပြည်စုံကနောက်ပိုင်းမှာနားဆင်ရပါမယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်ဒေါ်လာလတ်တန်းစီစဉ်တင်ဆက်ထားပါတယ်ရှင
်ပထမဦးဆုံးဒီဇင်ဘာ7ရက်နေ့ထုတ်ချိုဒိုဝေါ့လ်ဆာဗစ်စ်မှာ Suchi Eyes ASEAN Foreign Ministers Meeting Next Week on Rohingya ဆိုတဲ့နောက်တွင်ပါအာဆီယံနိုင်ငံကြ၏ဝင်ကြီးများတွေ့ဆုံပွဲမှာရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ကတင်ပြဖို့ရည်ရွယ်တယ်ဆိုတဲ့ခေါင်းကြီးနဲ့ရေးသားထားတာကိုတင်ပြလိုပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်လူနည်းစုဖိနှိပ်ခံရတာနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်မကင်းဖြစ်မှုတွေတိုးလာနေချိန်မှာရခိုင်ပြည်နယ်မှာစစ်တပ်ရဲ့နေမြေရှင်းလင်းရေးလုပ်နေတာနဲ့ပတ်သက်လို့နောက်တွင်ပါတင်လာနေမှာမြန်မာနိုင်ငံကြ၏ဝင်ကြီးလက်ဖက်နိုင်ငံရဲ့ခေါင်းဆောင်လက်ဖက်တဲ့ဒေါ်အောင်ဆန်းစုကြည်ကအာဆီယံနိုင်ငံကြ၏ဝင်ကြီးတွေကိုအစီရင်ခံဖို့ဖိတ်ကြားထားတဲ့အကြောင်းဒီဆွေးနွေးပွဲမှာရခိုင်ပြည်နယ်နဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုကိုရောင်းရင်အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့မေးမြန်းခွင့်ရမှာဖြစ်တယ်လို့ပိုပြီးတော့လဲသဘောပေါက်နားလည်လာကြမှာဖြစ်တယ်လို့နိုင်ငံကြ၏ဌာနပြောခွင့်ရဒေါ်အေးအေးစုကဖိတ်ကြားခဲ့တဲ့အကြောင်းနဲ့ဒီဖိတ်ကြားချက်ကိုပြီးခဲ့တဲ့တောက်ကြနေ့ကအဖွဲ့ဝင်နိုင်ငံတွေကိုကန့်လန့်ခဲ့တာဖြစ်ပေမဲ့လို့လည်းလင်းလာနေအထီတော့ပြန်ကြချက်မရသေးဘူးလို့လေသူကဖြေကြားတဲ့အကြောင်းထောက်ပြထားပါတယ်။အောက်တိုဘာ9ရက်နေ့ကစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာလတ်လောကြဆုံအကြမ်းဖက်မှုတွေကြောင့်စစ်တပ်ကနေမြေရှင်းလင်းရေးလုပ်ခဲ့ရမှာလူခွင့်ရေးချွတ်ဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်လာပြီးတဲ့နောက်ကုလသမဂ္ဂလူခွင့်ရေးမဟာမီဒီယုံကစိုးရိမ်မကင်းဖြစ်တဲ့အကြောင်းပြောကြားခဲ့တဲ့အပြင်မလေးရှားဝန်ကြီးချုပ်နာဂျစ်အဗ်ဒူရာဇက်ကလည်းကွာလာလမ်ပါမှာပြုလုပ်ခဲ့တဲ့ရိုဟင်ဂျာထောက်ခံတဲ့ဆန္ဒပြပွဲမှာပါဝင်ခဲ့ပြီးဒီကိစ္စကိုစိတ်ဆိတ်နေလို့မဖြစ်တော့ဘူးလို့ပြောကြားခဲ့ပါတယ်။နိုဘယ်ညာရေးဆုရှင်ဒေါ်အောင်ဆန်းစုကြည်ကတော့စင်ကာပူရောက်ရှိစဉ် Channel News Asia နဲ့တွေ့ဆုံပြီးမြန်ကမ်းမှာရခိုင်ပြည်နယ်ရေးဟာသတိထားကင်ထွေရမယ့်အနေအထားရှိပြီးရခိုင်ပြည်နယ်မှာမွတ်စလင်တွေသာမကဗုဒ္ဓဘာသာရခိုင်လူမျိုးတွေလည်းစိုးရိမ်ပကင်းဖြစ်မှုတွေရှိပြီးရခိုင်လူဥယျနှုံယော့နေလာတာကိုအထူးစိုးရိမ်ကြတဲ့အကြောင်းဖြေကြားခဲ့ပါတယ်။အာဆီယံကိကပုကိုခဗီချုံကတော့ဒေါ်အောင်ဆန်းစုကြည်နောက်တင်းလာနေ့ခေါ်ယူမဲ့အာဆီယံနိုင်ငံကြ၏ဝင်ကြီးများဆွေးနွေးပွဲကျင်းပခြင်းအပြင်ရောင်းရင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့ဖိအားပေးခံရမှုကိုရည်ရွယ်တာတွေ့ရတယ်လို့ခောက်ချက်ချပြောကြားခဲ့ပါတယ်။ဆက်လက်တင်ပြပေးမှာကတော့ဒီဇင်ဘာ13ရက်နေ့ Time Magazine မှာ Hope and Despair in a Divided Burma တွေ့ကွေးနေတဲ့မြန်မာနိုင်ငံမှာမျှော်လင့်ချက်နဲ့စိတ်ပျက်မှုဆိုတဲ့ခေါင်းကြီးနဲ့ထိုင်ဝမ်တပ်ပုံတရင်တော့ချင်းချင်းချိုင်းရဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာရွေးကောက်ပွဲများပြီးဒေါ်အောင်ဆန်းစုကြည်အစိုးရတက်လာပြီးတဲ့နောက်အနာရှင်စနစ်ပြတ်တုံးဖို့မျှော်လင့်ချက်တွေတိုးလာခဲ့ပြီးမဲ့လို့လေစစ်ပီးတံကိုကာလကြာရှည်ခံစားနေရတဲ့လူတွေကြားမှာတော့မျှော်လင့်ချက်နဲ့ကြောက်ရွံ့မှုတွေဟာဒွန်တွဲခံစားနေရတာတွေ့ရတယ်လို့ရေးသားထားပါတယ်။တရင်တော့တပ်ပုံဆရာချန်အနေနဲ့မြန်မာတခွင်တပ်ပုံတွေကိုရိုက်ကူးရမှာလမ်းတွေ20ရှိတဲ့အဝေးပြေးလမ်းမကြီးမှာလူတဦးတည်းရှောက်နေတဲ့ပုံကိုပြထားတယ်လို့ကချင်ပြည်နယ်ပြည်ပခါဖြစ်ပွားရာဒေသမှာတဲဘုတ်ကလေးတဲမှာမိသားစုတွေပြုံးပြီးတော့နေကြရတဲ့တပ်ပုံတွေစသဖြင့်ကိုဖော်ပြထားတာတွေ့ရပါတယ်။အပြည့်အစုံကိုဒီဇင်ဘာ3ရက်နေ့ Time Magazine မှာကြည့်ရှုနိုင်ပါတယ်ရှင်။
ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုတော့မနေ့ခင်းအင်္ဂလိပ်စာလက်ရောက်ပါပြီ။ဒေါ်လာတန်ကပဲစီစဉ်တင်ဆက်ထားပါရရှင်။
Idiom ne timpya me idiom atung ga ro
drive me up the wall
phit par de sa lung paung ga d r i v e drive ga maung na m e me ga chno chima u b up ga apo so lo drive me up ga apo go maung ne tbo phit par de t h e the w a l l wall ga nya so lo sgwai thung ye dai yai di be ga ro နေရာပေါ်ကိုမောင်းတက်တဲ့သဘောဖြစ်ပါတယ်။ဒီသုံးဆင်းသက်လာတာကတော့လောင်အိမ်ထဲမှာရောက်နေတဲ့ဒရိတ်ဆန်တကောင်ကိုအပြင်ကဆရဖြစ်စေအနောက်ရှက်ဖြစ်အောင်လုပ်လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်အိမ်ရဲ့နေရာပေါ်ကိုပြည့်တဲ့ရှောင်းတင်းရာကနေဆင်းသက်လာတဲ့အသုံးပဲဖြစ်ပါတယ်။ဒါကြောင့် EDM အသုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူကိုစိတ်အနှောက်အယှက်ဖြစ်စေတယ်ထွက်ပြေးခြင်းစိတ်ပေါအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Drive me up the wall
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
တော်လာတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါရှင်။အခုတော့အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ထုတ်လို့ရေးမှုမှတ်တမ်းကြီးထိုင်တဲ့ကိုကျကျော်သိန်းစီစဉ်တင်ဆက်ထားပါတယ်ရှင
်။အင်္ဂလာပါခင်ဗျာ။အင်္ဂါညဓာတ်ရိုက်လေးလိုင်းစီစဉ်ကနေကြိုဆိုပါတယ်။မကြာသေးခင်ကစင်ကာပူနိုင်ငံခီးစဉ်အတွင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံဟာနှစ်20အတွင်းမှာစင်ကာပူကိုမှီယိုမကဘူးကြော်ပြီးတော့မှကြော်ရမယ်ဆိုပြီးတော့ပြောခဲ့တာရှိပါတယ်ဆိုတော့ဒီပြောဆိုချက်ဟာလက်ရှိမြန်မာနိုင်ငံအခြေအနေဒီကနေ့စင်ကာပူနိုင်ငံအခြေအနေနဲ့နှိုင်းယှဉ်ပြီးတော့ကြည့်ကြမယ်ဆိုရင်တကယ်ပဲလက်တွေ့ကျပြီးတော့ဖြစ်နိုင်ခြေရှိပါသလားတကယ်လို့များနှစ်20အတွင်းစင်ကာပူကိုကြော်တက်နိုင်ဖို့ဖြစ်နိုင်ခြေမရှိဘူးဆိုရင်လည်းပဲဒီကိစ္စကိုဒေါက်ဆန်းစုကြည်ကဘာကြောင့်ပြောခဲ့တာလေဒါကိုကျွန်တော်အဓိကဆွေးနွေးကြဖို့ပါပြန်နေဆွေးနွေးပြဖို့ဖိတ်ခေါ်ထားသူနှူးထဲမှာဒူးကတော့ဗန်နာငွေကြေးပိုင်းဆိုင်ရာအကြောင်းအရာတွေကိုရေးသားနေတဲ့စာရေးဆရာဒူးလည်းဖြစ်အကြံပေးပို့ကိုဒူးလည်းဖြစ်တဲ့ဦးကျော်မျိုးထွန်းနဲ့နောက်ဒူးကတော့စင်ကာပူမှာနှစ်ပေါင်းများစွာနေထိုင်လာတဲ့ဦးတမောင်ဝင်းတို့ဖြစ်ပါတယ်အားလုံးကိုကျေးဇူးပါတယ်ခင်ဗျာမင်္ဂလာပါစီစဉ်မှာပါဝင်ပေးတဲ့အတွက်ကျေးဇူးလည်းတင်ပါတယ်ဆိုတော့ကျွန်တော်တို့ပြန်နေဆွေးနွေးသူနှူးရဲ့သဘောထားရရင်စုံနှောင်းကြည့်အောင်ပါဦးကျော်မျိုးထွန်းခင်ဗျာဒီဒေါက်ဆန်းစုကြည်ရဲ့ပြောဆိုချက်ကလက်တွေ့ကျပြီးတော့ဖြစ်နိုင်ခြေရှိတယ်လို့ဦးကျော်မျိုးထွန်းယူဆပါသလားခင်ဗျာ
ကျွန်တော်လောလောဆယ်ဒေါက်ဆန်းစုကြည်ပြောတဲ့ဟာအခြေအနေကကြည့်ရရင်ဒီနေ့ဆယ်အတွင်းမှာစင်ကာပူကိုပြီးဖို့တော့ဖြစ်နိုင်နဲ့ဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ခင်ဗျာဦးတမောင်ဝင်းရဲ့သဘောထားလည်းသိပါစေ
အဲဒီမလေးသူဒေါက်ဆန်းကြီးပြောတယ်စနူကြောရမယ်ဆိုတဲ့ကိစ္စကဟောနော်ဟောပေါ့သူကပြောသွားတာပေါ့သူကမှဆိုလို့ရှိရင်တော့ဗမာရင်းတူတဲ့အခါမှာစင်ကူကြောရမယ်လို့ပဲပြောရတယ်ဘာကိုကြောရမယ်ဆိုတာကိုပြောသွားတာပေါ့ဒါပေမဲ့ဗမာပြည်ထဲမှာပြောနေကြတော့မျိုးစုံပေါ့လေစင်ကူကြောဖို့ပေါ့တကယ်တော့ဒေါက်ဆန်းစုကြီးကဒီဝရင်းမှာကျွန်တော်ဒီစင်ကူလာတဲ့အခါမှာနော်ဗမာလဲဆိုလို့ရှိရင် International IE စင်ကူဆိုတဲ့ပေါ့သူကဗမာလဲဆိုလို့ရှိရင်global ဒီသူနိုင်ငံ company တွေကိုနိုင်ငံတကာမှာဆွေးနွေးလုပ်ဖို့အတွက်ဖွဲ့ထားတဲ့စင်ကာပူစွာရဲ့ company တစ်ခုပဲအဲ့ဒီမှာ business dialogue မှာအဲ့ဒါ close door section မှာပေါ့အဲ့ဒီမှာသူကပြောသွားတာဆိုတော့အဲ့ပြောရတဲ့ဟာကိုကျွန်တော်တို့ကဒီသတင်းစာအားတွေတစ်ဆင့်သိရတာဒါပေမဲ့အင်းလိုပဲရေးထားတာပေါ့နော်သူပြောရတာဘာလဲဆိုလို့ရှိရင် to overtake Singapore economy in 20 years လို့ပြောရတာအဲ့တော့တနည်းအားဖြင့်ပြောတော့အဲ့တော့ economy လို့ပြောလို့ရှိရင်ကျွန်တော်တို့ကဘာကိုကြည့်ရမလဲဆိုလို့ရှိရင်ဟာ GDP နဲ့ပဲကျွန်တော်နိုင်ရမယ်။ဟောအဲ့တော့ဒီလိုကြော်မယ်ဆိုတာကလည်းအခုလက်ရှိအချိန်မျိုးကြော်မှာလားနောက်စင်ကာပူရဲ့နောက်အနည်း20တက်နေတယ်အဲ့ဒီ20ကိုကြော်မှာလားဒါကိုဘာမှမပြောသွားဘူး။ဟောအဲ့တော့ စင်ကာပူ economy ရဲ့အခုလက်ရှိအခြေအနေကိုကျွန်တော်တို့ကမသိပဲနဲ့အဲ့ဒါမဖြစ်နိုင်ပါဘူးဖြစ်နိုင်ပါတယ်အဲ့ဒီ statistics ကိုမသိပဲနဲ့ဖြစ်နိုင်ပါတယ်မဖြစ်နိုင်ဘူးပြောလို့ရှိရင်ကျွန်တော်တို့ကရမ်းပြီးပြောနေတာပဲဖြစ်လိမ့်မယ်ဟု
တ်ကဲ့
အဲ့တော့ကျွန်တော်ဆိုလိုချင်တာကဟာအခု GDP ကမြန်မာနိုင်ငံရဲ့ GDP ကဘယ်လောက်ရှိနေပြီလဲစင်ကာပူရဲ့ GDP ကဘယ်လောက်ရှိနေပြီလဲလူဦးရေကဘယ်လောက်ရှိနေပြီလဲဒီဟာကိုအခြေခံပြီးမှကျွန်တော်တို့ဖြစ်နိုင်တယ်မဖြစ်နိုင်တယ်ဟာဘာလေးလူရယ်ဆိုတာကိုကျွန်တော်တို့ဆွေးနွေးလို့ရှိရင်ပို့ပြီးတော့ကောင်းမယ်ထင်တယ်လေ
ဟုတ်ကဲ့မြန်မာရေဦးတမောင်ပြောတာကျွန်တော်ဒီအစည်းအဝေးအတွက်အချက်လက်စုဆောင်တဲ့အခါမှာရနိုင်တဲ့လောက်ရှာနိုင်တဲ့လောက်အချက်လက်ကျွန်တော်စုဆောင်ကြည့်တဲ့အခါတချို့အချက်လက်တွေရလာတာရှိပါတယ်အဲ့ဒါက1965ခုနှစ်စင်ကာပူနိုင်ငံလွတ်လပ်ရေးရတဲ့အချိန်မှာရှိတဲ့အခြေအနေနဲ့ဒီကနေ့မြန်မာပြည်ရှိတဲ့အခြေအနေနှစ်ခုကိုအဲ့ဒီအခြေအနေဒီမှာရှိတဲ့အဲ့ဒီအပိုင်းခြားနှစ်ပိုင်းခြားမှာရှိတဲ့အခြေအနေတွေကိုကျွန်တော်အဓိကအချက်တချို့ကိုကျွန်တော်အချက်လက်ရထားတာရှိပါတယ်ဥမာ1965ခုနှစ်စင်ကာပူလွတ်လပ်ရတဲ့အချိန်မှာစင်ကာပူနိုင်ငံရဲ့အခြေအနေကပြည်တွင်းဈေးကွက်သေးတယ်စည်ရမှုရာခိုင်နှုန်းမြင့်မားတယ်ရာခိုင်နှုန်းဘလောက်ရှိတယ်ဆိုတော့ကျွန်တော်တိတိကျကျရှာလို့မတွေ့ပါဘူးအလုံးလက်မဲ့ရာခိုင်နှုန်းမြင့်တယ်သူတို့ကတော့ဆယ်ရာခိုင်နှုန်းပေါင်ကျန်လောက်ရှိတယ်လို့အချက်လက်ဒီမှာပြောတာရှိပါတယ်ဥပမာGDP ကိုကျွန်တော်မကြည့်ပါဘူးကျွန်တော်လူတူးချင်းပြန်မြဝင်ငွေကိုကျွန်တော်ကြည့်ပါတယ်လူတူးချင်းပြန်မြဝင်ငွေကတစ်နှစ်ကိုဒေါ်လာ $516 အဲ့ဒီအချိန်ကငွေဈေးနဲ့ရှိခဲ့ပါတယ်တခါစင်ကာပူလူကြီးထက်ဝက်ဟာအဲ့ဒီအချိန်တုန်းကစာမတက်ကြဘူးလို့ပြောထားပါတယ်ဒီကနေ့ကျွန်တော်တို့ဒီနှစ်အပိုင်းအခြားမြန်မာနိုင်ငံရဲ့အခြေအနေမှာ2014ခုနှစ် UNDP စစ်တမ်းတွေအရမြန်မာနိုင်ငံမှာဆင်းရဲမှုရာခိုင်နှုန်း26ရာခိုင်နှုန်းရှိပါတယ်လူတရာမှာ26ရောက်ဆင်းရဲမှုတွေမှုရောက်နေပါတယ်အလုံးလက်မဲ့အရေးအတွက်ကအစိုးရကိုယ်တိုင်မတ်လမှထုတ်ထားတဲ့စည်ရင်စားရ4ရာခိုင်နှုန်းပတ်ဝန်းကျင်ရှိပါတယ်။လူဦးရေ60ရာခိုင်နှုန်းကျော်စာတက်ပါတယ်။စင်ကာပူ65လွတ်လပ်ရပြီတဲ့အချိန်88ခုအဲ့ဒီတုန်းကစင်ကာပူဝန်ကြီးချုပ်လီကွမ်းယူပြောထားတဲ့မင်ကွန်းအဲ့ဒီ88ခုရောက်တဲ့အခါမှာစင်ကာပူဝန်ကြီးချုပ်လီကွမ်းယူကပြောပါတယ်။စင်ကာပူနိုင်ငံရဲ့အဲ့ဒီအချိန်လူဦးရေ80ရာခိုင်နှုန်းကလူလက်တန်းစားအဆင့်ဝင်သွားပြီဆိုပြီးတော့22နှစ်ကြာပြီတဲ့အချိန်မှာလီကွမ်းယူကပြောခဲ့တဲ့စကားရှိပါတယ်။ဆိုတော့ဒါမှန်ပါတယ်ဥတ္တမကုနာပြောတာကျွန်တော်တို့အခြေအနေတွေကိုနှိုင်းယှဉ်ကြည့်ရမှာဖြစ်ပါတယ်။ဦးကျော်မျိုးထွန်း GDP နဲ့ပတ်သက်ပြီးတော့ဦးကျော်မျိုးထွန်းရေးထားတာတခုကျွန်တော်တွေ့ပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးဦးကျော်မျိုးထွန်းနည်းနည်းဆွေးနွေးပါမယ်။
ဟုတ်ကဲ့။ဟိုဟာအခုနောက်ဒီလိုကျွန်တော်ပြောတဲ့ဟာဟိုဖြစ်နိုင်တယ်ဆိုရဲဟာကျွန်တော်ကအခုနောက်ဟို GDP growth rate တခုပေါ်မှာအခြေခံပြီးပြောတာပေါ့နော်။ဆိုတော့ဟိုသူတို့အခုနောက်လို့နိုင်ငံတကာအဖွဲ့အစည်းတွေဖြစ်တဲ့ ADB တို့ဝါဘန်တို့ကသူတို့ကprojection นี่ตัวอ่ะลงเลยลงท่าชื่อแล้วตัวรู้ลงได้ projection อะอย่างส่วนเราไทม์บีอ่ะอะคือ let's see เฉย GDP 55 billion นี่60จ้าแล้วชื่ออ่ะบ่นี่ GDP total GDP American dollar ไอ้นี่อ่ะนี่พี่เราก็ดาตะเบลลูกตะหนิกโก900ไกลน้องอ่ะนี่600ไกลน้อง GDP growth rate ตัวเมย์ส่วนตัวรู้ตั่วท้าเลยฮะนอกถัด15เนี่ยเนาะ2030လောက်မှာဒီလို2015နောက်ထပ်15နှစ်လောက်မှာကျွန်တော်တို့ကလက်ရှိ GDP ရဲ့၄ဆလောက်ဖြစ်သွားမယ်လို့သူတို့မှန်းတယ်။ဆိုတော့ဒီလောက်ဖြစ်သွားမယ်ဆို GDP ကဘီလီယံဒေါ်လာ140လောက်အထိရောက်သွားမယ်လို့မှန်းတယ်။ဒါ900ဂိုင်းနှုန်းက800ဂိုင်းနှုန်း GDP growth rate ရှိတယ်။တခါတူတို့ကနောက်တစ်ခုကဲတကယ်လို့900ဂိုင်းနှုန်းကနေ1000ဂိုင်းနှုန်းတက်မယ်ဆိုရင်ဟောဘလောက်ရှိမလဲဆိုပြန်ပြီး projection လုပ်ကြည့်တဲ့အချိန်မှာသူကဘလောက်ထိရောက်သွားလဲဆိုတော့6လက်ရှိ GDP ဘီလီယံ60 58 60ရဲ့6ဆလောက်ရောက်သွားအဲ့ဒီ6ဆလောက်ကဘလောက်လောက်သွားဖြစ်လဲဆိုဘီလီယံ300ပတ်ချာလဲလောက်သွားဖြစ်တယ်360လောက်အဲ့ဒီဘီလီယံ300 360ဟာယနေ့စင်ကာပူ GDP ရဲ့290 300ဘီလီယံနဲ့အတူတူလောက်သွားဖြစ်တဲ့အပေါ်ရှိတယ
်ဟုတ်ကဲ့
ဆိုတော့ဒါတွေအကုန်လုံးကသူတို့တကယ် economics တွေအကုန်လုံးက projection လောက်ထားပါတော့เนาะဆိုတော့အချင်းလေးတော့မူတည်တယ်ဒီစင်ကာပူကိုမှီတယ်ဆမီဦးဆိုတာဘယ်လိုလုပ်မှာလဲကျွန်တော်တို့မြန်မာနိုင်ငံဒေါ်ဆန်းစုကြည်တို့အစိုးရဘယ်လို strategy နဲ့သွားမှာလဲဒီ strategy နဲ့သွားမှာဆိုတော့900ခိုင်နှုန်း800ခိုင်နှုန်းဒါဆိုရင်တော့ဘီလီယံ240လောက်ဖြစ်မယ်နောက်ထပ်15နှစ်20နှစ်တဲ့မှာဒါမှမဟုတ်ဒီ strategy နဲ့သွားမယ်ဒီ CY policy နဲ့သွားမယ်ဆိုရင်900ခိုင်နှုန်းကနေ1000ခိုင်နှုန်း GDP growth rate ရှိမှာအဲ့ဒါဆိုရင်ကျွန်တော်တို့ကခုနပြောတယ်6ဆလောက်ဖြစ်သွားမယ်လက်ရှိ GDP က6ဆလောက်ဖြစ်သွားရင်စင်ကာပူလက်ရှိရှိနေတဲ့ GDP ကိုပြီးသွားနိုင
်ဟုတ်ကဲ့ဆိုတော့
ဒါပေမဲ့
မမီနိုင်တာမဟုတ်ဘူးကျွန်တော်တို့တကယ်ကိုမူဝါဒကောင်းကောင်းဟလာစနစ်တကျကြကြနာနာနဲ့တကယ်အားစိုက်ပြီးလုပ်ရင်တော့မှီနိုင်တယ် အနေအထားလေးရှိတယ်လို့အကြံဉာဏ်ကျွန်တော်တို့သုံးသပ်လို့ရမှာပေါ့နော်။ဥကြောင့်မျိုးလုံးခဏလေးစောင့်ပါ။ဥပမာဝင်လေခဏလေးစောင့်ပါ။ကျွန်တော်တို့ပင်နယ်ဆွေးနွေးဟိုပါဝင်ဆွေးနွေးမဲ့သောတာရှင်တွေကျွန်တော်ဖိတ်ခေါ်ပါမယ်။အရင်ဆုံးတော့ကျွန်တော်တို့စီကိုအတန်နဲ့ပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်နှစ်ဦးရှိပါတယ်။တဦးကဥကြော်လင်းမှာအရင်ဆုံးဥကြော်လင်းဆွေးနွေးထားတာကိုနားဆင်အောင်ပါ။သူက10မိနစ်14စက္ကန့်ရှိပါတယ်ခင်ဗျ
။စင်ကာပူဝန်ကြီးချုပ်လီကွမ်းယူမြန်မာနိုင်ငံကိုအမိလိုက်မယ်ပြောခဲ့တဲ့အချိန်တုန်းကတိုင်းနိုင်ငံသားတွေဟာမြန်မာပြည်ကလာတဲ့စွတ်ကြဲတွေကိုအားထားနေရတဲ့အချိန်မှာဥနေဝင်ဆိုရှယ်လစ်စီးပွားရေးစနစ်ဆိုပြီးအဲ့ဒီဆက်ယုံနေပြည်သူပိုင်သိပြည်ပနဲ့အဆက်ဖြတ်နိုင်ငံတော်ပိုင်ငွေကြေးလေးနဲ့တနှစ်ကိုဆက်ယုံဆယ်ယုံလောက်စောင့်နေတဲ့အချိန်မှာထိုင်းနိုင်ငံဟာပုဂ္ဂလိကစီးပွားရေးကိုစင်ဆက်မပြတ်အားပေးမှုမရပ်တန့်ခဲ့လို့တနှစ်ကိုဆက်ယုံအလို့ယုံ 8,000 ဝန်းကျင်ခန့်ပုံမှန်ဆောက်လုပ်နိုင်ခဲ့တယ်လို့သိရပါတယ်အကျိုးဆက်ကတော့ထိုင်းနိုင်ငံသားတွေဂျပန်ဆိုင်ကအသစ်စီးနေတဲ့အချိန်မှာမြန်မာနိုင်ငံသားတွေကတော့အင်္ဂလန်ဆိုင်ကအဆုတ်တွေတဖုံဖုံလုပ်နေရတော့အနည်း20မကြပါဘူးမြန်မာကိုအပြတ်တပ်ဖြတ်တည်သွားခဲ့ပါတယ်ပညာရှင်တွေကတော့ကျွမ်းကျင်လူသားအရင်းမြစ်တွေလျှက်စစ်တပ်လူအချက်တွေကြောင့်မဖြစ်နိုင်ဘူးလို့ပြောကြမှာဖြစ်ပေမဲ့တရားစာတနဲ့ဝေလူအားလူသားအရင်းမြစ်ရှိနေတာမို့ဒေါ်ဆန်းစုကြည်ရဲ့အနည်း20အတွင်းမြန်မာပြည်ဟာဘာတရားစာတမှမရှိရေဝဲတောက်နေရတဲ့စင်ကာပူကိုကြော်မတက်နိုင်စရာမရှိပါဘူးတိုးတက်ဖြစ်ထွန်းမှုကိုအဟံတားဖြစ်နေတဲ့လုတ်ပိုင်ခွင့်ရဌာနဆိုင်ရာတွေရဲ့ချုပ်ထိန်မှုကိုလျှော့ချပြီးလက်ပေးလက်ယူမှုကိုကန်တွေနိုင်ခဲ့ရင်ဒေါ်ဆန်းစုကြည်ကြွေးကြော်တာဟာအမှန်ဖြစ်လာနိုင်မှာပါဒီမိုကရေစီပေါင်အတွင်းကပြတ်သားတဲ့ခေါင်းဆောင်မှုမျိုးကိုတော့ပြတ်သားရပါလိမ့်မယ်အဲ
့ဒါကဦးကျော်လင်းမှာနောက်တူးဆွေးနွေးထားတာကကျွန်တော်တို့စင်ကာပူအခြေစိုက်ဒဇင် Success Magazine က Editor ဦးကောင်းမြတ်နွယ်ရဲ့ဆွေးနွေးချက်ပ
ါတကယ်တော့မြန်မာနိုင်ငံဟာစင်ကာပူနိုင်ငံကိုနှစ်20အတွင်းမှာကျော်နိုင်ပါတယ်ဖြစ်နိုင်ခြေကတော့50ရာခိုင်နှုန်းပဲရှိပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ဒီစင်ကာပူနိုင်ငံကိုကြော်ဖို့ဆိုတာမြန်မာပြည်အားလုံးအလုပ်လုပ်ရမယ်တိုင်းပြည်နဲ့လူမျိုးပေါ်ထားတဲ့စိတ်သက်မြန်မာအချင်းချင်းထားတဲ့စိတ်သက်ရင်းနှီးမြှုပ်နှံသူများနဲ့နိုင်ငံသားပြည်အပေါ်မှာထားရှိတဲ့စိတ်သက်တွေကိုအကောင်းဖက်ကိုပြောင်းလဲဖို့လိုအပ်ပါတယ်ရင်းနှီးမြှုပ်နှံမှုအပိုင်းမှာလည်းရင်းနှီးမြှုပ်နှံမှုဥပဒေကိုစင်ကာပူနိုင်ငံကနေလေ့လာတင်ပါတယ်အဓိကမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာကလောလောဆယ်လျှက်စစ်ပြည့်နေတော့မှာပဲလျှက်စစ်ကိုလုံးဝမျက်တောင်မခတ်တဲ့အထိလောင်လုံးနိုင်ရမယ်လမ်းမဆက်သွေးနဲ့ကာလန်ပိတ်နေတဲ့ကိစ္စတွေကိုဖြေရှင်းနိုင်ရမယ်တိုင်းပြည်ရဲ့နိုင်ငံရေးလူမျိုးရေးထားရှိတဲ့သဘောထားတွေအလုံးကိုတည်ငြိမ်အောင်အရင်ဆုံးလုပ်ဖို့လိုအပ်ပါတယ်အဲ့ဒါတွေပြီးမှသာလျှင်ကျွန်တော်တို့မြန်မာနိုင်ငံရဲ့တိုးတက်ရာတိုးတက်ကြောင်းတွေကိုအရှိန်အဟုန်နဲ့လုံးနိုင်မှာဖြစ်ပါတယ်
ဆိုတော့ဥတမဝင်းခင်ဗျာခုနဥကြုံမျိုးထွန်းက GDP နဲ့ပတ်သက်ပြီးတော့ဆွေးနွေးသွားတာရှိပါတယ်ဆိုတော့ဥတမဝင်းအနေနဲ့ဒီကနေ့အနေအထားရဖြစ်နိုင်ချေရှိတယ်လို့ဥတမဝင်းယူဆပါသလ
ားကျွန်တော်လည်းယူဆပါတယ်ဟုတ်ပါဥကြုံမျိုးထွန်းပြောသလိုပဲဟောလေ GDP ကျွန်တော်လည်းအဲ့ဒီစီးရင်ကိုကျွန်တော်ရှာထားပါတယ်ဗမာနိုင်ငံကဒီနေ့ဥကြုံမျိုးထွန်းပြောသလိုပဲအခု2016စီးရင်ဘောပိတ်စီးရင်ရဆိုလို့ရှိရင် GDP က63 billion ရှိတယ်အော်စင်ကာပူကအခု300 billion ပဲရှိတယ်အဲ့တော့ခုနပြောလို့ 8% 10% growth rate ကရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကစင်ကာပူမမီစရာအကြောင်းကိုမရှိဘူး။မီရဆိုတာဘာလဲဆိုလို့ရှိရင် economy ရခုနကပြောလို့ဒီလိုကိုကျော်နေပြောတဲ့ခုနကပြောလို့ဒီ per capita income နဲ့ခုနကပြောလို့ GDP နဲ့ကတော့ဒါဝင်တယ်လို့မရဘူးเน
าะ။
ဘာလဲဆိုလို့ရှိရင်ဒီသူကျွန်တော်တို့ရှာ300 billion ရတယ်ဆိုလို့ကျွန်တော်ဒီမှာလူရ50
billion
ရှိတယ်။เนาะအဲ့တော့ share ချ GDP နဲ့ဟိုရင်းမရသလို economy develop ဖြစ်ပြီမယ်ဟာလာခုနပြောလို့ဒီဟိုရင်းပေါ့ living standard high living standard ဖြစ်မှာမဟုတ်သေးဘူးเนาะ
စလိုင်းပွေကုန်းလှည့်ကြပါတယ်စလိုင်းဆွနေပါခင်ဗျာ
โอเคသူတော်ဆန်းစုပြောတဲ့ဥစ္စာကနိုင်ငံရေးစကားကိုသူစီးပွားရေးကိုဆောင်ပြီးတော့ပြောတယ်လို့ကျွန်တော်မြင်တယ်အဲ့တော့ဒီတိုင်းနဲ့ကျွန်တော်တို့မဟုတ်ပဲနဲ့သူတော်ဆန်းစုပြင်မှာနဲ့ democracy စနစ်အတိုင်းကျွန်တော်တို့တွားမယ်ဆိုရင်လို့သူပြောချင်တဲ့ဥစ္စာအဲ့တော့တွားမယ်ဆိုရင်တော့ဒီ GDP ကတော့အစင်ကပူနဲ့နိုင်ငံဆိုင်မှာကျွန်တော်တို့စိုးတက်သွားနိုင်ပါတယ်20ဆိုတော့အဲ့ဒီချိန်ကျတော့ဆက်တော့အောင်ဆက်စုကြရလည်းပဲရှိအောင်လာတော့မသိဘူးပေါ့နော်တော့သူပြောချင်တဲ့ဥစ္စာကတော့ကျွန်တော်တို့ကောင်းကောင်းမွန်မွန်ဒီမိုကရေစီနဲ့အတိုင်းတွားမယ်ဆိုရင်ဆိုတဲ့နိုင်ငံစကားတုံးသွားတယ်ဆိုတော့ GDP ပဲကျွန်တော်ဆိုလိုပဲလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်ဗျာ
ဟုတ်ကဲ့ဆလိုင်းပွေကုန်းကျေးဇူးများကြီးတင်ပါတယ်နောက်တစ်ခုကရန်ကုန်မြို့ကဥချိုထွန်းပါဥချိုထွန်းဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်အနေနဲ့ပြောရရင်တော့ကျွန်တော်ဒီအရှိတောင်အောင်ရှာနိုင်ငံကြီးထဲမှာတိုးတက်တဲ့နိုင်ငံကြီးစင်ကာပူရောထိုင်းရောမလေးရှားရောအပြင်ကိုရီးယားရောနော်အဲ့ဒီနိုင်ငံကြီးတိုးတက်တာကိုကျွန်တော်တို့သုံးသပ်ကြည့်ရင်က ကျွန်တော်တို့ Europe US Japan အဲ့ဒီက investment နဲ့ technology တွေကအဓိကဆန်းပါတာပါပါပဲ။ဟော၊ Korea ဆိုလို့ရှိရင်တစ်ချိန်က GDP ပတ်စုံရင်းမတိုင်ကြဆိုရင် 79 လောက်ပဲရှိတယ်။ကျွန်တော်တို့က600ကျော်လောက်ရှိတာပါနော်။အဲ့တော့အဲ့ဒီချိန်ကနေအဲ့တော့သူတို့တိုးတက်တဲ့အဓိကအကြောင်းရင်းဒီနောက်နိုင်ငံက technology နဲ့ investment ပဲ
။ဟုတ်ကဲ့
။ကျွန်တော်တို့ကကျွန်တော်နိုင်ငံကအဲ့ဒီအခင်းကျင်းကိုအခုမှစရမှာ။ရမယ်လမ်းမတန်းကြောင်းမဟုတ်ကျွန်တော်တို့အခုစရောက်ပြီရောက်တဲ့အတွက်ရောက်တဲ့ဆိုတော့ကအခုဒါ US က sanction lift လုပ်လိုက်ပြီနော
်ဟုတ်ကဲ့ခင်ဗျာ
ဒါကစပြီးဘီအန်တီပြီးတော့စပြီးချီးပြီနောက်ကိုဂျပန်လီတောင်းလိုင်းလိုဟာမျိုးတွေကလည်းကျွန်တော်တို့ကိုစပြီးတော့ဇာပြီးပေါ့နော်အဲ့ဒီအချင်းချင်းတွေတွေ့ရတဲ့အတွက်ယုံကြည်ပါတယ်ညနေ20တွင်းမှာစင်ကာပူကိုကျွန်တော်တို့ကဆက်ကြော်နိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ကျေးဇူးများတင်ပါတယ်ဦးချိုတွန်းကျွန်တော်တို့အချိန်1မိနစ်ခွဲလောက်ကြံပါတယ်ပြင်နေဆွေးနွေးမဲ့သူနှူးရဲ့နောက်ဆုံးသဘောထားဆိုတော့ဦးတမဝင်းရင်ဆုံးပြောပါခင်ဗျာလက်ရှိအစိုးရအနေနဲ့အဲ့လိုမှီဖို့အတွက်ထားပါတော့လေမှီအောင်စူးစမ်းဖို့အတွက်အဓိကလုတ်တဲ့အချက်နှစ်ချက်စဉ်းစားမြင်ပြောပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်အဓိကလုတ်နိုင်လုတ်ပြီးဖို့အချက်ကတော့နံပါတ်1အနေနဲ့ကတော့ကျွန်တော်အမြင်ကတော့ဒီခုနပြောတဲ့ငင်းငင်းရရအောင်ဟောလေဘယ်နဲ့ကိုင်းအဘိုးရေမဖြစ်အောင်ညီငယ်ရအောင်အရင်လုပ်ပြီးတဲ့အခါမှာဒါ prosperity ကိုကျွန်တော်တို့ကကောင်းကောင်းမွန်မွန် development ဖြစ်အောင်ကျွန်တော်တို့ဆက်လုပ်နိုင်မယ်။အဲ့ဒါကိုကျွန်တော်တို့ကဒုတိယတစ်ချက်အနေနဲ့ကကျွန်တော်အမြင်ကတော့ဗာလဲဆိုလို့ရှိရင်ဒီတရားဥပဒေစိုးမိုးရေးဟောလေဒီနှစ်ချက်အဲ့နှစ်ခုကိုလုပ်နိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီ20အတွင်းမှာဒီစင်ကာပူရဲ့ GDP ကိုမြှို့မိပါလိမ့်မယ်။ကျွန်တော်တို့ရှိမှာဗာလဲဖြစ်ရင်ကျွန်တော်တို့ရှိမှာ natural resource တွေလည်းရှိတယ်။နော် human resource တွေလည်းရှိတယ်နော် infrastructure ရဲ့ကျွန်တော်ကဆက်လုပ်နေပြီဆိုလို့ရှိရင်နော် economic plan ကိုကောင်းကောင်းချပြီးတော့နော်လူတွေရပြီးတော့ mindset ကိုပြောင်းလိုက်မယ်ဆိုလို့ရှိရင်နော်ကျွန်တော်တို့ကဒီနောက်ပြီးတော့အဓိကအရေးကြီးတဲ့တော့နော်သူစုစုလေး constitution ကိုအဲ့အရာလေးကိုပြင်နိုင်ပြီဆိုလို့ရှိရင်20အပြင်မှာကျွန်တော်မှီဖို့မှီပါလိမ့်မယ
်ဟုတ်ကဲ့ပါခင်ဗျာဦးကျော်မျိုးထွန်းအဓိကနှစ်ချက်ဘာလို့စီချင်ပါသလဲ
အော်ဟုတ်ကဲ့အဓိကကျွန်တော်ပြောချင်တဲ့အဓိကနှစ်ချက်ကနံပါတ်1ကျွန်တော်တို့တိုင်းပြည်ကအခုအချိန်မှာကျွန်တော်တို့တိုင်းပြည်ဟာ external debt ပေါ်ပြင်ပကျွေးနေတာ GDP ရဲ့15%လောက်ရှိတယ်ဆိုကျွန်တော်တို့နိုင်ငံသားငွေအများကြီးချိလို့ရတယ်။အဲဒီတိုင်းပြည်တွေဆိုခုနပြောတဲ့ time လို့ပြောတယ်60%လောက်ရှိတယ်။အဲအဲ့ကျကျွန်တော်တို့ကနိုင်ငံသားငွေကျွန်တော်တို့ရအောင်ချိမယ်။တိုင်းပြည်တွင်းကလည်း tax ရအောင်ကောက်မယ်။ငွေတွေဝင်အောင်လုပ်မယ်နံပါတ်1။နံပါတ်2အဲ့ဒီဝင်လာတဲ့ငွေတွေကိုတိုင်းပြည် GDP ရဲ့အနည်းဆုံးလာရတိုင်းလုံးကနေပြီးတော့ဆေးရတိုင်းလုံးပတ်ချလေအထိအင်ဘက်ဟုတ်ကဲ
့ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်အချိန်ပြည့်သွားလို့ပါပင်နေဆွေးနွေးပေးသူပါဝင်ဆွေးနွေးသူနားဆင်သူသောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။လိင်ချေခံတဲ့ကြမ်းဖက်မှုဟာနှစ်စဉ်တမ်းပေါင်းများစွာသောသူတွေပေါ်တက်ရောက်နေတဲ့ကမ္ဘာပြဿနာတစ်ခုဖြစ်ပါတယ်။ဒါကဘဝတွေကိုချင်းချောက်မိသားစုတွေနဲ့ပတ်ဝန်းကျင်လူအတိုင်းဝိုင်းကိုဖျက်ဆီးတိုင်းပြည်တွေရဲ့တိုးတက်ရေးနဲ့လုံခြုံရေးကိုဟန့်တားနှောက်ယှက်နေတာဖြစ်ပါတယ်။ဒီလိုကြမ်းဖက်မှုမျိုးအမျိုးသားတွေနဲ့ယောက်ျားလေးတွေလည်းပဲခံစားရတယ်ဆိုပေမဲ့လိင်ခြေခံတဲ့အကြမ်းဖက်မှုကိုအများဆုံးခံစားရသူတွေဟာအမျိုးသမီးတွေနဲ့မိန်းကလေးတွေဖြစ်ကြပါတယ်တကယ်တမ်းမှာကမ္ဘာတဝန်းအမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့သုံးပုံတစ်ပုံကျော်ဟာသူတို့ရဲ့ဘဝမှာရုပ်ပိုင်းဆိုင်ရာဒါမှမဟုတ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုပုံစံတချို့ကိုကြုံတွေ့ကြရပါတယ်လိင်ခြေခံတဲ့အကြမ်းဖက်မှုဟာလူမှုရေးစီးပွားရေးတိုင်းရင်းသားလူမျိုးဘာသာပညာရေးအလွှာအသီးသီးမှသာမကနိုင်ငံတကာနယ်စပ်တွေကိုပါဖျက်ကျော်ဖြစ်ပွားနေတာပါဒါကသူတို့ရဲ့တကယ်ဒါမှမဟုတ်မွေးရပါလိင်ကဒါမှမဟုတ်ကြားမတတ်မှတ်မှုတွေကြောင့်လူတဦးတယောက်ကိုရည်ရွယ်အကြမ်းဖက်မှုလည်းဖြစ်ပါတယ်ဒါဟာမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့အခွင့်အရေးတွေကိုအစိုးရတွေနဲ့လူအတိုင်းဝိုင်းတွေကလေးစားတန်ဖိုးထားခြင်းမရှိတာကြောင့်ပေါ်ပေါက်နေတဲ့ခွဲခြားဆက်ဆံမှုနဲ့လိင်ပိုင်းဆိုင်ရာမမျှတတဲ့ခွဲခြားမှုလည်းဖြစ်ပါတယ်သမိုင်းကြောင်းတစ်လျှောက်မှာမျိုးသမီးတွေနဲ့မိန်းကလေးတွေပေါ်ရရက်ဆက်ဆက်အကြမ်းဖက်မှုလုပ်ရက်တွေတော်တော်များများရှိခဲ့ပါတယ်။တချို့မှုတွေဟာနိုင်ငံတကာသတင်းတွေမှာခေါင်းကြီးအဖြစ်ဖော်ပြခံခဲ့ရပေမဲ့လည်းမကြာခဏဆိုသလိုတားကောင်ဖြစ်ကြရသူတွေဟာလူမသိသူမသိတိတ်တဆိတ်စွန့်ပစ်ခံကြရတာပါ။ဒါပေမဲ့ဒီကိစ္စအပေါ်မျှော်လင့်ချက်ရောင်းချတမ်းဖို့နဲ့လူတို့ရဲ့ပြင်းပြင်းထန်ထန်တုံ့ပြန်မှုကိုရဖို့ကြိုးပမ်းချက်တွေဟာ တိုးပြီးတော့မြင်တွေ့လာရပြီဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုခဲ့ပါတယ်။လိင်ခြေခံတဲ့အကြမ်းဖက်မှုပြဿနာရှေ့တန်းထိရောက်လာအောင်ကြိုးပမ်းမှုတစ်ခုကတော့လိင်ခြေခံတဲ့အကြမ်းဖက်မှုဆန့်ကျင်ရေး16ရက်ကြာလှုပ်ရှားမှုဖြစ်ပြီးအမျိုးသမီးတွေနဲ့မိန်းကလေးတွေပေါ်အကြမ်းဖက်မှုကိုစိန်ခေါ်ဖို့နိုင်ငံတကာအတိုင်းအတာနဲ့ဖိအားပေးနေပါတယ်။ဒီလှုပ်ရှားမှုကိုအမျိုးသမီးများအပေါ်ဆန့်ကျင်အကြမ်းဖက်မှုဖယ်ရှားရေးနိုင်ငံတကာနေ့ဖြစ်တဲ့နိုဝင်ဘာလ25ရက်နေ့မှာစတင်ခဲ့ပြီးနိုင်ငံတကာလူခွင့်ရေးနေ့ဖြစ်တဲ့ဒီဇင်ဘာလ10ရက်နေ့မှာပြီးဆုံးခဲ့ပါတယ်။ဒီလှုပ်ရှားမှုဟာအမျိုးသမီးတွေနဲ့မိန်းကလေးတွေပေါ်ကြမ်းဖက်မှုဟာလူခွင့်ရေးပြဿနာတစ်ခုဆိုတာရှင်းရှင်းလင်းလင်းမြင်နိုင်မှုနဲ့လူတိုင်းလူတိုင်းဟာရပ်တန့်သွားအောင်လှုပ်ဆောင်နိုင်တဲ့လှုပ်ဆောင်မှုဖြစ်ကြောင်းလည်းနိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။အကြမ်းဖက်မှုကိုလက်မခံဘူးဆိုတဲ့အကြောင်းထုတ်ဖော်ပြောဆိုရမယ်။လွတ်မြောက်လာသူတွေကိုအားပေးရမယ်။တားကောင်ဖြစ်ခဲ့ရသူတွေကိုအမှတ်ရနေတယ်ဆိုတာပြသရမယ်။ပုံတရံမျိုးစုံနဲ့အမျိုးသမီးတွေနဲ့မိန်းကလေးတွေပေါ်အကြမ်းဖက်မှုအဆုံးသတ်ရေးကျွန်တော်တို့ရဲ့တန်ဓိဋ္ဌာန်အတိုင်းအတူတကွရက်တည်ရမယ်။ကျွန်တော်တို့ရဲ့လူအတိုင်းဝိုင်းမှာရှိနေတဲ့ယောဂါဆိုးကြီးကိုဖယ်ရှားပစ်ဖို့လိုအပ်တဲ့တိုးတက်မှုကိုအတူတကွလှုပ်ဆောင်နိုင်သွားကြရမှာဖြစ်ကြောင်းလည်းဝန်ကြီးကယ်ရီကပြောဆိုခဲ့ကြောင်းပါရှင
်။မိဂန်ဆိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ဟာအမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းအသိပေးအပ်ပါတယ်ရှင်။ VOA မြန်မာပိုင်းဗုဒ္ဓဟူးနေ့မနေ့ပဲရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ကျမတို့ဗုဒ္ဓဟူးနေ့ညနေခင်းရေဒီယိုအစီအစဉ်တွေကိုတော့ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိထားရိုက်ထုတ်လွှင့်ပေးပါတယ်။ Asia Set 7 ဂျိုတူကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews မှာလည်းvoanews.com မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။ဒါတင်မက VOA ရဲ့ Facebook စာမျက်နှာမှာလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမဆုမြမွန်ကြေညာပေးပါမယ်ရှင်
။ American နိုင်ငံသားဝင်ကြီးသည့်ဖြစ်ခန့်ဖို့အတွက် Exxon Mobil ရေနံကုမ္ပဏီရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်ရရှိချုပ်လည်းဖြစ်တဲ့ Rex Tillerson ကိုရွေးကောက်ခံသမ္မတ Donald Trump ကရွေးချယ်တဲ့အပေါ်မှာချီးကျူးတဲ့သူတွေရှိသလိုရုရှားနဲ့နီးစပ်တဲ့ဆက်ဆံရေးရှိသူမျိုးစိုးရိမ်ကြောင်းထုတ်ဖော်ပြောနေသူတွေလည်းရှိပါတယ်။ Tillerson နဲ့ရုရှားသမ္မတ Vladimir Putin တို့ကြားဆက်ဆံရေးဟာစိုးရိမ်စရာကိစ္စတစ်ခုဖြစ်တယ်လို့အထက်လွှတ်တော်လက်နက်ကိုင်တပ်များကော်မတီဥက္ကဋ္ဌ John McCain ကပြောပါတယ်။နောက်ထပ် Republican အထက်လွှတ်တော်အမတ် Marco Rubio ကလည်း Rex Tillerson ဟာလေးစားတဲ့စီးပွားရေးတယောက်ဖြစ်သမားတယောက်ဖြစ်ပေမဲ့သူ့ကိုရွေးချယ်မှုအပေါ်မှာအင်မတန်စိုးရိမ်တယ်လို့ပြောပါရယ်အထက်လွှတ်တော်အမတ် Bob Corker ကတော့တိတ်ကိုအထင်ကြီးစရာပုံကိုတယောက်ဖြစ်တယ်လို့ပြောကြခဲ့ပြီးတော့သူ့အပေါ်ခန့်အပ်ဖို့အတီးပြုတ်ကြားနာပွဲကိုအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကဇန်နဝါရီလဆန်းပိုင်းမှာပြုလုပ်မယ်လို့ပြောခဲ့ပါရယ်တခါဒီရွေးကောက်ခံသမ္မတနဲ့နိုင်ငံရေးပြိုင်ဘက်တယောက်ဖြစ်ခဲ့တဲ့ Texas ပြည်နယ်အုပ်ချုပ်ရေးမှူးဟာ Rick Perry ကိုစွမ်းအင်ဝင်ကြီးအဖြစ်နဲ့ခန့်အပ်ဖို့အတွက်ဒီရွေးကောက်ခံသမ္မတ Donald Trump ကဆုံးဖြတ်လိုက်ပါတယ်။ Syria နိုင်ငံအလက်ပိုမြို့အရှိပိုင်းကရဲသားတွေနဲ့အစိုးရကိုဆန့်ကျင်တိုက်နေသူတွေဘေးလွတ်ရာသွားနိုင်ခွင့်ပြုဖို့အတွက်တပုံတွေနဲ့ Syria အစိုးရကြားမှသဘောတူညီမှုရရှိခဲ့ပါတယ်။သမ္မတ Assad ရဲ့တပ်တွေဘက်ကမြို့ကိုထိုးစစ်ဆင်တိုက်ခိုက်မှုအဆုံးသတ်လိုက်ပြီလို့ Russia ကပြောကြားခဲ့ပါတယ်။ပြင်သစ်နဲ့ Britain နိုင်ငံတွေရဲ့တောင်းဆိုမှုအရကုလသမဂ္ဂလုံခြုံရေးကောင်စီမှအလက်ပိုဆိုင်ရာအရေးပေါ်ဆွေးနွေးပွဲမကျင်းပခဲ့မှကုလသမဂ္ဂဆိုင်ရာ Russia တပ်အမတ်ကြီးကသဘောတူညီမှုရရှိတဲ့အကြောင်းသတင်းတောက်တွေကိုအတည်ပြုပါတယ်။မြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာလေးနက်တဲ့စိန်ခေါ်မှုတွေနဲ့ပတ်သက်တဲ့အစီရင်ခံစာနှစ်ဆောင်ကို American အစိုးရရဲ့နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကထုတ်ပြန်ပါတယ်။အချိန်ကြာမြင့်စွာတဲ့ကခရီးရန်ဘာသာဝင်တွေလွတ်လပ်စွာကိုးကွယ်ခွင့်ချိုးဖောက်နေရတဲ့အခြေအနေကိုဖုံးကွယ်ထားတဲ့အထူးဒုက္ခဆိုတဲ့အစီရင်ခံစာမှာရေးသားဖော်ပြထားသလိုဆိုင်းငံ့နေခြင်းဆိုတဲ့အစီရင်ခံစာမှာလည်းရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်တဲ့အစီရင်ခံစာကိုအသေးစိတ်ရေးသားထားပါတယ်ရှင်။
တရင်ချင်းတို့ကိုမဆုမြမွန်တင်ညာပေးခဲ့တာပါရှင်ဒီကနေ့အစီအစဉ်ထုတ်လို့ရေမှုကနန်းထွေးရီဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နယ်ဆန်လို့ဖြစ်ပါတယ်ဗီအိုအမေရိကန်တန်ဘုတ်တို့နဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.